America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2020ပြည်နှစ်မလ12ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190ဒုနဲ့တူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့စုမြတ်မော်မှာအမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မှုအတွက်ဥရောပနိုင်ငံတွေကလာမဲ့ခီးသည်တွေကိုတောက်ချာနေကစပြီးတော့အဝင်ခွင့်တားမြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။ဒီကိစ္စကြောင့်ကမ္ဘာအစုရှယ်ယာဈေးတွေဆက်ပြီးတော့ထိုးကျနေတာမှာအမေရိကန်ဈေးကွက်မှာဆိုရင်ဈေးကွက်ဖွင့်ချိန်မှာပဲတန်ဖိုးတွေထိုးကျသွားလို့အယောင်းဝယ်တွေကိုယာယီရခဲ့ရပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့ကြေညာပေးပါမယ်ရှင်။
ကျင်းလာရတဲ့မှာတော့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကိုဗစ် -19 အဆောက်အအုံရောဂါကိုကမ္ဘာ့ကပ်ရောဂါဖြစ်သတ်မှတ်လိုက်တဲ့အချိန်မှာမြန်မာနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်မပြန့်နှံ့အောင်ထိန်းချုပ်ရေးအတွက်လာမယ့်ကြံပွဲတော်ကျင်းပရေးနဲ့ပတ်သက်လို့ဘလို့စီစဉ်ထားသလဲဆိုတာဒုတိယပြန်ကြားရေးဝန်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပြသွားမှာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းက10ရက်ကျောင်းသား4000လောက်ဟာစစ်ပွဲတွေကြောင့်တက္ကသိုလ်ဝန်ထမ်းစာမေးပွဲမဖြေဆိုနိုင်ကြရတဲ့အကြောင်းပညာရေးတာဝန်ရှိသူရဲ့ပြောကြားချက်ဒီဒုတိယကမ္ဘာစစ်ကာလကမြန်မာနိုင်ငံထဲမှာအဆုံးပြောက်ဆုံးတဲ့အမေရိကန်စစ်သည်လို့ထင်ရတဲ့လူသားရုပ်ကျွင်းတွေကိုဒီဂုံပြုအခမ်းအနားနဲ့မန္တလေးအမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့ပို့ခဲ့တာဆတဲ့သတင်းလွှာတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်ဖို့အတွက်ဥရောပနိုင်ငံတွေကလာမဲ့ခီးသည်တွေကိုတောက်ချာနေကစပြီးတော့ရက်30အထိဝင်ခွင့်တားမြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတိုက်ဖျက်ရေးနဲ့ကူးစက်မှုကြောင့်စီးပွားရေးထိခိုက်မှုကိုကြားကန်ပေးရေးအစီအစဉ်တွေကိုပုံထုနေညာတော့ကတိုင်းနိုင်ငံလုံးကိုထောက်လွှင့်တဲ့မိန့်ခွန်းမှာသမ္မတထရမ့်ကပြောကြားသွားခဲ့တာဖြစ်ပါတယ်
။ To keep new cases from entering our shores,We will be suspending all travel from Europe to the United States for the next 30 days.
American တဲကိုယောဂဖြစ်နေသူတွေဝင်ရောက်လာမှာကိုကာကွယ်တဲ့အနေနဲ့နောက်ရက်30အတွင်းဥရောပကနေ American စီလာမဲ့ခီးသွွာလာမှုအားလုံးကိုရပ်ဆိုင်းထားမယ်လို့ Donald Trump ကြေညာခဲ့တာဖြစ်ပါတယ်။တောက်ချာနေ့သကောင်းချိန်မှာစတင်အသက်ဝင်မဲ့ဒီကန့်တတ်ချက်ဟာလိုအပ်တဲ့စစ်ဆင်မှုတွေလုပ်ထားတဲ့ American နိုင်ငံသားတွေမပါသလိုအခြေအနေပေါ်မူတည်ပြီးအပြောင်းအလဲရှိနိုင်တယ်လို့ Donald ရဲ့မိန့်ခွန်းထဲမှာပြောကြားသွားပါတယ်။American လာတာကန့်တတ်တဲ့ထဲမှာ British နိုင်ငံမပါဝင်ပါဘူး။တနိုင်ငံနဲ့တနိုင်ငံနယ်စည်းအကန့်တတ်မရှိသွားလာနိုင်တဲ့ဥရောပရှန်ကန်26နိုင်ငံမှာပြီးခဲ့တဲ့14ရက်အတွင်းရှိနေခဲ့သူတွေကို American ကိုဝင်ခွင့်မပြုဘူးလို့အင်ဂျီရောကြေညာချက်မှာရှင်းထားပါတယ်။ American နိုင်ငံသားတွေဆိုရင်တော့ကြိုတင်ဆေးဆက်မှုတွေလုပ်မဲ့တတ်မှတ်လေးစိတ်တွေကနေ American ကိုလာရမယ်လို့ပြောထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုကမ္ဘာအနှံ့ပြန့်နှံ့တဲ့ကပ်ရောဂါအဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကအခုလိုမျိုးခီးသွွားကတ်သတ်ချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုဆိုရင်ဗိုင်းရပ်စ်ကိုကူးစက်နေတဲ့နိုင်ငံပေါင်း118နိုင်ငံရှိနေပြီးတော့ကူးစက်သူ32,000ကျော်သေဆုံးသူ4,600ထက်မနည်းရှိနေပါတယ်။ဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာနောက်ထပ်ပိုးကူးသူအရေအတွက်ကျဆင်းနေပေမဲ့ကမ္ဘာမှာပိုးကူးသူဒုတိယမြောက်အများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့ကူးစက်သူတွေတိုးလာနေပါတယ်။မလို့အဖဲတနေရာကနေတနေရာသွားလာတာကိုတနိုင်ငံလုံးအတိုင်းအတာနဲ့ပိတ်ထားတဲ့အီတလီမှာအစားအသောက်ရောင်းတဲ့စူပါမားကတ်တွေဈေးဆိုင်တွေကလည်းလို့စားသောက်ဆိုင်တွေအရက်ဘားတွေစပယ်ညှက်ဆိုင်တွေအားလုံးကိုပိတ်ဖို့ဝန်ကြီးချုပ်ကဒီကနေ့ထပ်ပြီးတော့အမိန့်ထုတ်ခဲ့ပါတယ်။
ကျောင်းနိုင်ငံတောင်ပိုင်းမှာဖြိုကျခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေကိုတိကျခွဲထားတဲ့ဟိုတယ်ရှာဖွေရေးကိုရပ်ဆိုင်းလိုက်ပါပြီ။ဟိုတယ်ပြောကြားမှုကြောင့်ဆေးဝါးနှံ2ယောက်ထက်မနည်းအပါဝင်တိကျခွဲစောင့်ကြည့်ခံရသူ29ယောက်သေဆုံးခဲ့ပါသေး။ပျောက်ဆုံးနေသူနောက်ဆုံး1ယောက်ရဲ့အလောင်းကိုအပျက်စီးပုံတွေကြားကနေဒီကနေ့ဆွဲထုတ်နိုင်ခဲ့ပြီးတဲ့နောက်ကယ်ဆယ်ရှာဖွေရေးအားလုံးကိုအာဏာပိုင်တွေရပ်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့ကဂွန်ဂျီယိုမြို့ကခုနှစ်ထပ်ဟိုတယ်ပြောကြားစဉ်အထဲမှာ51ယောက်ထပ်မနေရှိနေတယ်လို့ယုံကြည်ထားကြပါတယ်။ဘာကြောင့်ဟိုတယ်ပြောကြားခဲ့သလဲဆိုတာကိုတော့စုံစမ်းနေသေးဖြစ်ပြီးတော့တယောက်ထပ်မနေကိုဖမ်းဆီးထားပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုပြဿနာရဲ့ကိစ္စကြောင့်အစုရှယ်ယာဈေးကွက်တွေကမောက်ကမဖြစ်နေတာမှဒီကနေ့မှလည်းအစုရှယ်ယာဈေးတွေထပ်ပြီးတိတိကျကျကျဆင်းနေပါတယ်။မကြာခင်ကဖွင့်တဲ့အမေရိကန်အစုရှယ်ယာဈေးကွက်မှာဈေးစဖွင့်ချိန်မှာပဲအဓိကအစုရှယ်ယာဈေးတွေ9ရာခိုင်နှုန်းလောက်ထိုးကျခဲ့တာမို့အရောင်းအဝယ်15မိနစ်ရပ်ဆိုင်းထားခဲ့ရပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ကျနေတဲ့အစုရှယ်ယာတန်ဖိုးတွေထဲမှာဒေါ့ဂျုန်းစ်အညွှန်းကိန်းတန်ဖိုးဆိုရင်စုစုပေါင်း20ရာခိုင်နှုန်းထက်မနည်းကျဆင်းသွားပြီမို့ ဈေးကွက်ကျွမ်းကျင်သူတွေပြောတဲ့ bear market ဈေးကွက်အစုရှယ်ယာတွေထုတ်ရောင်းတဲ့အခြေအနေကိုရောက်ခဲ့ပါတယ်။မလ2009ခုနှစ်ထဲကစပြီးတော့အစုရှယ်ယာတွေအဝယ်လိုက်လို့ bull market ဈေးကွက်ဖြစ်တဲ့အခြေအနေအဆုံးသတ်သွားပြီလို့ကျွမ်းကျင်သူတွေကပြောနေပါတယ်။အစောပိုင်းတည်းကဖွင့်နေတဲ့ဥရောပဈေးကွက်တွေမှာဈေးတွေကျနေတယ်လို့ဈေးပိတ်သွားပြီဖြစ်တဲ့အာရှဈေးကွက်တွေမှာလည်းဈေးတွေကျဆင်းခဲ့ပါတယ်။
ဩစတြေးလျနိုင်ငံမှာရောက်နေတဲ့အမေရိကန်ကနာမည်ကြီးအကယ်ဒမီရုပ်ရှင်မင်သား Tom Hanks နဲ့ဇနီးဖြစ်သူ Rita Wilson တို့ဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားတယ်လို့ရုပ်ရှင်မင်သား Tom Hanks ကကြေညာလိုက်ပါတယ်။သူနဲ့သူ့ရဲ့ဇနီးဖြစ်တဲ့အစိုးရရုပ်ရှင်မင်းသမီးတို့ဟာဩစတြေးလျနိုင်ငံ Gold Coast တက္ကသိုလ်ဆေးရုံမှာတည်ထောင်ခွဲပြီးတော့ကုသမှုခံယူနေကြောင်းသူတို့ဟာအေးမီဘီကိုပူချင်းတက်တာကိုလက်ကိုက်ခဲတာမြန်မာနဲ့နေပြီးတော့ဖြားနာတာတွေကြောင်းတွားပြီးတော့ဆေးစစ်ခဲ့တာဖြစ်တယ်လို့ Tom Hanks ကပြောပါတယ် Gold Coast မြို့တော်ဝန် Tom Tate ကတော့ Elvis Biopic ရုပ်ရှင်ရိုက်ကူးရေးကိုပိတ်ထားလိုက်ပြီးဖြစ်ကြောင်းမင်းသား Tom Hanks နဲ့ဇနီးတို့လည်း Gold Coast ဆေးရုံမှာတက်နေပြီးတော့14ရက်ကြာအဲ့ဒီမှာတည်ထောင်ခွဲထားမှာဖြစ်ပြီးတော့သူတို့အတွက်အကောင်းဆုံးဆုတောင်းပေးနေပြီးတော့ဆေးရုံကလည်းကုသမှုတွေအကောင်းဆုံးပေးနိုင်မယ်လို့ယုံကြည်ထားတယ်ဆိုပြီးပြောလိုက်ပါတယ်အသက်63နှစ်အရွယ် Tom Hanks ကတော့သူတို့အနေနဲ့အများပြည်သူကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးအတွက်လိုအပ်တာတွေလိုအပ်တဲ့အတိုင်းဆန်းသစ်ဆေးတာတွေတည်ထောင်ခွဲနေတာတွေကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်ဒါပြင်သူတို့နဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေအနေနဲ့လည်းဘယ်သူနဲ့မှမထိတွေ့ပဲကိုယ့်ဘာသာကိုတည်ထောင်ခွဲပြီးနေထိုင်ကြဖို့လိုတယ်လို့ဩစတြေးလျအနာဘိုင်းတွေကပြောလိုက်ပါတယ်ဩစတြေးလျနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ120ကျော်ရှိပြီးတော့သေဆုံးသူ3ယောက်ရှိပါတယ်ခင်ဗျာ
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဆောက်ချနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အီရတ်နိုင်ငံဘက်ဒတ်မြို့တော်ကနိုင်ငံတကာပူးပေါင်းတပ်တွေအခြေစိုက်တဲ့ကမ့်တာဂျီအခြေစိုက်စခန်းအပေါ်ရော့ကက်ဒုံးတွေနဲ့တိုက်ခိုက်မှုအတွင်မှအမေရိကန်တပ်ဖွဲ့ဝင်2ယောက်ဗြိတိန်တပ်ဖွဲ့ဝင်1ယောက်သေဆုံးသွားပါတယ်။ထရက်ကားတစ်စီးကိုဆက်သွေးကြွားတွေကဒုံးပစ်ဆင်လို့ပြင်ဆင်ပြီးတော့ကတ်ကျူရှာအမျိုးအစားရော့ကက်ဒုံးဂျီ30နဲ့ဗုဒ္ဓဟူးနေ့ညပိုင်းကပြစ်ခတ်ခဲ့တာမှာ18ခုထိမှန်ခဲ့တယ်လို့အမေရိကန်နဲ့အီရတ်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်စစ်သည်2ယောက်သေဆုံးသွားတယ်ဆိုတာကိုအရှေ့လေပိုင်းဆိုင်ရာအမေရိကန်တပ်ဖွဲ့ပြောခွင့်ရဘိုဂျီဘီလ်အာဘင်ကအတည်ပြုခဲ့တာပါ။12ယောက်ထိခိုက်ဒဏ်ရာရခဲ့တာမှလည်းအမေရိကန်ရဲ့ပူးပေါင်းတပ်ဖွဲ့တွေအပြင်ကွန်ထရက်တာတယောက်လည်းပါဝင်ပါတယ်။ဒီတိုက်ခိုက်မှုဟာဘသူလက်ချက်ဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကလောလောဆယ်မပြောသေးဘဲစုံစမ်းစစ်ဆေးမှုတွေလုပ်နေသေးပဲလို့သာပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့ကာကုတ်မြို့သားကစစ်အခြေစိုက်စခန်းတစ်ခုအပေါ်ကာတာအီဖက်စ်ဘောလာဆိုတဲ့လက်နက်ကိုင်အဖွဲ့တိုက်ခိုက်မှုကြောင့်အမေရိကန်ကွန်ထရက်တာတယောက်သေဆုံးခဲ့ပါတယ်။ဒါကိုအမေရိကန်ကလက်တုံ့ပြန်တဲ့အနေနဲ့ပြန်လည်တိုက်ခိုက်ခဲ့တာမှအီရန်စစ်ဦးစီးအရာရှိချုပ်ကာဆမ်ဆိုလီမာနီသေဆုံးခဲ့ပါတယ
်။တာလီဘန်သဘုံကျင်းသားထောင်ပေါင်းများစွာကိုအာဖဂန်ဆူရဘကကန်သက်ချက်တွေနဲ့ပြန်လည်ပေးဖို့ဆုံးဖြတ်ချက်ပေါ်မှာတာလီဘန်အဖွဲ့ကလက်မခံဘဲပယ်ချလိုက်ပါတယ်။ဒါဟာတာလီဘန်အဖွဲ့နဲ့အမေရိကန်ကြားမကြခင်ကလက်မထိုးထားတဲ့သဘောတူစာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့လည်းတာလီဘန်အဖွဲ့ကပြောလိုက်ပါတယ်။အာဖဂန်သမ္မတအက်ရှရက်ဂါနီကတော့စနေနေ့ကစတင်ပြီးတော့ဒီဖမ်းဆီးထားတဲ့တာလီဘန်သဘုံတိုက်ခိုက်ရေးသမားတွေကိုတစင်ချင်းစီအတုတ်လိုက်ခွဲပြီးလွတ်ပေးဖို့အမိန်ပေးလိုက်ပြီးတဲ့နောက်မှာတာလီဘန်တွေဘက်ကဗုဒ္ဓဦးနေ့မှာအဲ့လိုတုံ့ပြန်လိုက်တာပါ။ဒါပေမဲ့လည်းတာလီဘန်အကျဉ်းသားတွေကိုလွတ်ပေးဖို့ကိစ္စကအချိန်နည်းပေါ်မှာမူတည်တယ်ဆိုပြီးတော့အာဖဂန်သမ္မတပြောခွင့်ရဆာဒီကဆာဒီကီကဒါရီဘာဒါစ်ကနဲ့အခုလိုပြောကြားလိုက်ပါတယ်
။ဘာရဒဟိုင်းရဲ့ယာကဇောရပိုင်းစတ်Zindani Talib by Sosuniyat ke
Taliban jin da 1500 ko Masla Saliya ni ga sa bi lut pe daw ma phit pi lo chi chi yin ni mu ko pya da dai a nei ne a chin ni de paw ma mu ti bi de ni ko a jin da 100 lut pe daw ma phit par de prathama 3 ya twe a chan phat mu ri set phit ni me so yin naw Afghan so ya a nei ne jin da lut pe da ri ko ya sai daw ma phit par de da mae tano ri a dik ka yi man jet ga Afghan sit pwe ko a song tat bi nyain nyain lu ngan sin aw myin mu phit de so da that long pyo cha lu par de di lu ngan sin aw myin mu myo lin tha bi de ke lo ma aw myin mu so yin naw Taliban အဖွဲ့မှတာဝန်ရှိတယ်လို့သူကပြောကြလိုက်တာဖြစ်ပါတယ်။ဒီပေါ်မှာတာလီဘန်ဘက်ကတစုံတရာချက်ချင်းတုံ့ပြန်တာမရှိသေးပေမဲ့အကျဉ်းသားတွေအလုံးမလွတ်မချင်းအောက်ခံပြည်တွင်းဆွေးနွေးမှုတွေလုပ်သွားမှာမဟုတ်ဘူးလို့တာလီဘန်အကျဉ်းသားကော်မရှင်အကြီးအကဲတွေကဒီအကျဉ်းသားနဲ့မိသားစုဝင်တွေတာလီဘန်ခေါင်းဆောင်တွေကိုပေးပို့ထားတဲ့စာကို AP က တွေ့ရှိထားတယ်ဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပること့စ်ကိုကူးစက်ပြန့်နှံ့မှုပေါ်ဆိုရင်ဟူတိုးနေချိန်မှာဂျပန်နိုင်ငံကတော့လူရသည်အိုလံပစ်အားကစားပြိုင်ပွဲတွေကိုဖျက်ဖို့မဖြစ်နိုင်ဘူးလို့တိုကျိုမြို့နယ်အုပ်ချုပ်ရေးမှူးယူရီကိုကိုအီကေကဒီကနေ့ပြောကြားလိုက်ပါတယ်ပွဲချင်းပါမဲ့ပုံစံတွေအစီအစဉ်တွေကိုပြောင်းဖို့အခုထိအစီအစဉ်မရှိသေးဘူးလို့ဝင်ကြီးချုပ်ရှင်ဇိုအာဘေးနဲ့တွေ့ဆုံအပြီးမှသူကပြောကြားခဲ့တာပါတိုကျိုမြို့တာဝန်ရှိသူတွေအနေနဲ့နိုင်ငံတကာအိုလံပစ်ကော်မတီ IOC တာဝန်ရှိသူတွေပွဲစီစဉ်သူတွေနဲ့အဓိကပူးပေါင်းဆောင်ရွက်နေပါတယ်လို့လည်းပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတိုက်ဖျက်ရေးနဲ့ဒီပြဿနာကြောင့်တိုကျိုစီးပွားရေးကိုထိခိုက်နေတဲ့အပေါ်ဖြစ်ရှင်းရေးမှာအစိုးရရဲ့နောက်ထပ်ပံ့ပိုးမှုတွေပေးဖို့အတွက်ဝင်ကြီးချုပ်ရှင်ဇိုအာဘေးနဲ့တွေ့ဆုံစဉ်မှာတိုကျိုမြို့နယ်အုပ်ချုပ်ရေးမှူးကတောင်းဆိုခဲ့ပါတယ်ဂျပန်အိုလံပစ်ပွဲတော်အတွက်ဂရိနိုင်ငံကအိုလံပစ်မီးတောက်ကိုမီးရှို့တိုင်မှာကူးယူတဲ့အခမ်းအနားကိုတော့အိုလံပစ်ပွဲတော်အစပြုခဲ့ရာဂရိနိုင်ငံအိုလံပီယာမှဒီကနေ့ပဲကျင်းပပါတယ်အိုလံပီယာကနေဒီမီးရှို့တိုင်ကိုအဆင့်ဆင့်လက်စစ်ကန်တက်ယူမှဖြစ်ပြီးတော့ဂျပန်အိုလံပစ်ပွဲတော်ဖွင့်တဲ့အခါသတ်မှတ်ထားတဲ့အားကစားကွင်းမှာအိုလံပစ်မီးတောက်ကိုပွဲတော်ကာလထုံးညှိထားမှဖြစ်ပါတယ်ဂျပန်အိုလံပစ်အားကစားပြိုင်ပွဲတွေကိုဇူလိုင်လ24ရက်နေ့နဲ့မတန်ဆွမ်းအားကစားပြိုင်ပွဲတွေကိုတော့ဩဂတ်လ25ရက်နေ့နေ့ပါစတင်ဖွင့်လှစ်မယ်လို့ IOC ကအကြိမ်ကြိမ်ပြောကြားထားပါတယ်
။ကမ္ဘာတစ်ဝှမ်းမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့် Spain La Liga ပွဲစဉ်တွေကိုနှစ်ပတ်ကြာရပ်ဆိုင်းလိုက်ပြီဖြစ်ပါတယ်။ဒါပြင် Real Madrid ရဲ့ဒီ Basketball အသင်းတစ်သင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့စမ်းသပ်တွေ့ရှိတာကြောင့် Real Madrid အသင်းကိုလည်း25ရက်ကြာတည်တံ့ခွဲထားသွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။အချိန်နဲ့မှာပဲ Juventus နောက်တန်းလူ Daniele Rugani ဟာလဲကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ Juventus အသင်းကမနေ့ဗုဒ္ဓဟူးနေ့မှာကြေညာပါတယ် Juventus အသင်းအနေနဲ့လဲဥရေရလိုအပ်တဲ့ဒီတည်ဆန့်ခွဲထားတဲ့လုပ်ငန်းစဉ်တွေကိုစတင်လှုပ်ဆောင်နေတယ်ဆိုပြီးတော့ပြောထားပါတယ်အီတလီနိုင်ငံတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အီတလီစီးရီဘောလုံးပွဲတွေကိုတော့ April 3ရက်နေ့အထိရပ်ဆိုင်းထားလိုက်ပြီဖြစ်ပါတယ်England Premier League ဖတ်မှာဆိုရင်လည်းမပီးဘောလုံးပွဲတွေကိုပြည်သက်တွေမပါပဲတကပိတ်ကစားဖို့ဒါမှမဟုတ်ဘောလုံးပွဲတွေကိုရက်ဆိုင်ဖို့ဒီ Man City နီးပြ Guardiola အပါဝင် Arsenal နီးပြ Arteta နဲ့တခြားနီးပြတွေကြားမှာပြောဆိုမှုတွေရှိလာနေပါတယ် Manchester United နီးပြ Solskjaer ကတော့ Coronavirus တိုက်ဖျက်ဖို့အတွက် Premier League နဲ့ Europa League ပွဲစဉ်တွေရက်ဆိုင်ဖို့ကိစ္စကိုသူ့အနေနဲ့ထောက်ခံသွားဖို့ရှိတယ်ဆိုပြီးတော့လည်းပြောပါတယ်အမေရိကန်နိုင်ငံဘက်မှာတော့ Utah Jazz Basketball အသင်းကကစားသမားတဦးမှာ Coronavirus ပိုးကူးစက်ခံထားရတာစမ်းသပ်တွေ့ရှိလို့အခုနှစ် NBA Basketball ပြိုင်ပွဲတွေကိုအကန့်အသတ်မရှိရပ်ဆိုင်းထားလိုက်ပြီးဆိုပြီးတော့ NBA Basketball အဖွဲ့ချုပ်ကကြေညာလိုက်ပါတယ်။ဒါပြင်ကမ္ဘာရေကဲပြင် Skate အလားစီးပြိုင်ပွဲကိုလည်းဖြတ်သိမ်းလိုက်ပြီးဖြစ်ပါတယ်ခင်ဗျာ
။
ကြာသပတေးနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြခဲ့ကြတာပါရှင်အခုညပိုင်းသတင်းလွှာလေးတက်မှာတော့မကြခင်မှာဒီရခိုင်ပြည်နယ်တဲကအကြောင်းသား4000လောက်တက္ကသိုလ်ဝင်ခွင့်ဆက်မီပေါ်မဖြစ်နိုင်လောက်တဲ့အထိစီးရီးတင်မာနေတဲ့ဒေတာရင်းလုံခြုံရေးအခြေအနေကိုထုတ်လွှင့်ပေးမှာပါအခုအရင်ဆုံးကတော့ဒီကနေ့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုကော်မတီအစည်းအဝေးအကြောင်းကိုပြောပြပါမယ်ရှင်ကျင်းပဖို့ပြင်ဆင်နေတဲ့27ရာစုပင်လုံညီလာခံမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်ရေးညှိနှိုင်းဆောင်ရွက်ဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုကော်မတီ UPDJC ဥက္ကဋ္ဌနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောလိုက်ပါတယ်နှစ်နှစ်နီးပါးရပ်နေတဲ့ UPDJC အစည်းအဝေးဒီကနေ့ပြန်ကျင်းပချိန်မှာအခုလိုပြောသွားတာပါလက်ရှိမှာကိုရိုနာဗိုင်းရပ်စ်အန္တရာယ်ရှိနေပေမဲ့27ရာစုပင်လုံညီလာခံကိုရွှေ့မယ်မရွှေ့ဘူးဆိုတာကိုတော့အခုချိန်ထိဆွေးနွေးတာမရှိသေးပါဘူးဒီအခြေအနေတွေကို VOA သတင်းတောက်ကိုစောထက်ကပြောပြပါမယ်ရှင်
ဒီကနေ့နေပြည်တော်အမျိုးသားပြန်လည်တင်မြင်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC မှာလုပ်တဲ့18ကြိမ်မြောက် UBDJC အစည်းအဝေးကိုဥက္ကဋ္ဌတောင်ယူထားရဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တက်ရောက်ခဲ့ပြီးအခုလိုရက်တက်နေတဲ့အစည်းအဝေးကိုပြန်စတင်နိုင်တာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အရေးကြီးကြောင်းနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကအဖွဲ့မင်းကောမှထည့်သွင်းပြောသွားပါဗျာ။ကာလ
ကြာကြာနန်းနာခဲ့ရတဲ့ UBDJC အစည်းအဝေးပြန်စတင်နိုင်ခြင်းဟာဘယ်တော့ပဲခက်ခဲတွေ၊စိန်ခေါင်းတွေတွေ့နေပါသေးတယ်ဒီမှာတို့အချင်းချင်းစိတ်ရှည်ပြီးခံပြီးအပြေအမြင်နိုင်နိုင်တယ်ဆိုရင်အောင်မြင်နိုင်တယ်ဆိုတာကိုသက်တည်ရမှာဖြစ်ပါတယ်
ဒရိုင်းပြည်လုံးရဲ့လိုအပ်ချက်တွေကိုနိုင်ငံပါတီတွေအနေနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ပဲအဓိကတောင်းဝန်ဖြစ်တဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သိမ့်မြတ်ရေးအတွက်ဝိုင်းဝန်းကြိုးစားကြဖို့ UBDJC ဒုဥက္ကဋ္ဌဦးသူဝေကဇန်နဝါရီ25ရက်မှာလုပ်တဲ့ UBDJC နိုင်ငံပါတီအစုအဖွဲ့အစည်းအဝေးအဖွဲ့မိန့်ခွန်းမှာပြောခဲ့ပူပါတယ်ဒါကိုပဲဒီနေ့ UBDJC အစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကထပ်လောင်းပြောခဲ့ပြီးအစုအဖွဲ့တစ်ဖွဲ့ချင်းစီအနေနဲ့ကိုယ့်ရဲ့လိုလားချက်တွေကိုရာနှုန်းပြည့်ရမှာပူပေါင်းပါဝင်မယ်ဆိုတဲ့ခံယူချက်မျိုးနဲ့စိတ်ဆက်ညှိနှိုင်းလို့ရမှာမဟုတ်ကြောင်းလည်းပြောခဲ့ပါတယ်
နိုင်ငံရေးစပွဲပိုင်းတွေကိုဝင်ထိုင်ပြီးမှတော့အပေးယူအလျှော့တင်လုပ်နိုင်အောင်ကြိုးစားဖို့လည်းဖြစ်ပါတယ်။ဒီမှာတော့နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်ဖို့အတွက်ဒီမှာတော့ UNDP အနေနဲ့ညှတာတဲ့အပေးယူအလျှော့တင်ကိုအခြေခံပြီးစီလုံးညီညွတ်မှုတည်ဆောက်နိုင်ဖို့အထူးပဲအရေးကြီးတာပါ။ဒါကြောင့်သဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုပင်လုံးစိတ်ဓာတ်ကိုအခြေခံတဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဒီမှာတော့အားလုံးရှင်းသက်သွားကြဖို့တိုက်တွန်းလိုပါတယ်။
NCA စာချုပ်အရဆိုရင်တနင်္ဂနွေလုံးအပြည့်ချက်လက်မှတ်ထိုးဆက်ပွဲကသူတို့ထိန်းချုပ်နေပြီးအသီးသီးမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးလုပ်ပြီးရလာရေးဘုံသဘောတူညီချက်တွေနဲ့27ရာစုပင်လုံးညီလာခံမှာဝင်ရောက်ဆွေးနွေးရမှာပါ။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSC နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP ကလွဲလို့ကြံတဲ့အဖွဲ့တွေကနိုင်ငံရေးဆွေးနွေးပွဲကြီးလုပ်ထားပြီးဖြစ်ပါတယ်။ALP ကတော့ရခိုင်ပြည်နယ်ရဲ့လက်တလောပဋိပက္ခအခြေအနေကြီးကြောင်းသူ့ရဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုရခိုင်ပြည်နယ်မှာမလုပ်ဘဲတခြားဆွေးနွေးပွဲပုံစံနဲ့ရန်ကုန်မှာလုပ်သွားဖို့သဘောတူညီမှုရထားကြောင်းတမထယုံပြောခွင့်ရဦးစော်သေးကဒီနေ့ UPDJC အစည်းအဝေးပွဲအပြီးမှာပြောခဲ့ပါတယ်။ UPDJC မှာအစိုးရလက်နက်ကိုင်နဲ့နိုင်ငံရေးပါတီအစုအဖွဲ့၃ခုကအချို့ကျရွေးချယ်ထားတဲ့ကိုယ်စားလှယ်48ယောက်ရှိပြီးနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးမြေယာမူဝါဒဒီကဏ္ဍ၅ခုပေါ်အခြေခံပြီးလာမယ့်27ရာစုပြည်လုံးညီလာခံမှာဆွေးနွေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အနေနဲ့ကြောင့်ကြံပွဲတော်နဲ့အခြားလူစုလူဝေးတွေထိန်းချုပ်ကန့်သတ်သွားမှာဖြစ်ပေမဲ့ပြည်လုံးညီလာခံကိုရွှေ့မယ်မရွှေ့ဘူးဆိုတာကတော့ဆွေးနွေးရမရှိသေးတဲ့အကြောင်းပြန်ကြားရေးဒူးဝင်ကြီးဦးအောင်လှထွန်းကပြောသွားပါတယ်။အစိုးရတပ်မတော်နဲ့ NCA ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တွေဇန်နဝါရီ8ရက်မှာလုပ်တဲ့8ချိန်မြောက် GICM အစည်းအဝေးမှာပြည်အောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကို2020ပြည့်နှစ်ဧပြီလထက်နောက်မကျဘဲကျင်းပဖို့သဘောတူညီထားတာရှိပါတယ်။
ကိုစောထက်ပြပြသွားတာပါရှင်အခုတကြံပွဲတော်ကျင်းပရေးနဲ့ပတ်သက်လို့အာဏာပိုင်တွေဘယ်လိုဆုံးဖြတ်ထားသလဲဆိုတာကြည့်ကြရအောင်ပါကိုရိုနာဗိုင်းရပ်စ်အန္တရာယ်ရှိနေတဲ့အတွက်ဒီနှစ်တကြံပွဲတော်မှာခါလိုက်နှစ်တွေကလို့မြို့တော်ဝင်မန်တပ်တွေလုံမှာမဟုတ်သလိုမန်တပ်တွေစောက်ပြီးစီစီကားကားမလုပ်ဖို့တာဝန်ရှိသူတူကပြောပါတယ်ဒီကိုရိုနာဗိုင်းရပ်စ်အစီအစဉ်နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ကြာသာပတေးနေ့ကဥဆောင်ကျင်းပတဲ့အစည်းအဝေးတစ်ခုပြီးတဲ့နောက်ပြန်ကြားရေးဒုတိယဝန်ကြီးဦးအောင်လှထွန်းက VOA ကိုအခုလိုပြောလိုက်တာပါ VOA ဗိုင်းရပ်စ်အရေးသတင်းမှဖြန့်သူတွေကိုအရေးယူဖို့ဆုံးဖြတ်ထားတယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆုစုကဆက်ပြောပြပါမယ်ရှင်
အခုနှစ်ဧပြီလကုန်အထိလူစီကားတဲ့ပွဲလန်းသဘင်တွေကိုမလုပ်ဖို့အစိုးရကဆုံးဖြတ်ချက်ချခဲ့တယ်လို့အဲ့ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ပြန်ကြားရေးဌာနကဒုတိယဝန်ကြီးဦးအောင်မှာထွန်းက VOA ကိုပြောပါတယ
်။အဓိကတော့ကျွန်တော်တို့ကအများပြည်သူကိုဧပြီလကုန်အထိမှာလူစီကားတဲ့ပွဲလန်းသဘင်တွေအခမ်းအနားတွေမလုပ်ဖို့တော့ပါ။အဲ့ဒါမိတ္တရခံပဲပန်ကျမ်းမှာပေါ့။အဓိကဒီစကြံထုတ်ပါတော့ဆိုတာကလေညီကားလေးစူရဲအဲ့ဒီအချိန်မှာကျတော့ဒီ finance ကပို့ပြီးတော့ရှင်းတန်းတဲ့အနေထားရှိတာပေါ့နော်။အဲ့ဒါကြောင့်ဒီကာလလေးမှာထောက်ကူလို့ပါ။
အခုလိုဆုံးဖြတ်လိုက်တာကကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့အတွက်ဖြစ်ပြီးတကြံပွဲတော်ကိုလုံးဝမပြုလုပ်ဖို့တားမြစ်ပိတ်ပင်လိုက်တာမျိုးမဟုတ်ဘူးလို့လည်းအခုလိုပြောပါတယ်။တကယ
်တော့မန်နေဂျာကလည်းမဆောက်ဘူးပေါ့ကွာ။ဒီစီကောင်မလုပ်ဘူးတော့မလုပ်ဘူး။ဥစ္စာတကူရေတခါကူဟာနဲ့ကိုဒီပါတာရေးသဘောရလုပ်တာတွေကတော့ကျွန်တော်တို့မပိတ်ပင်ပါဘူးအဲ့ဒါ။အဲ့ဒီသဘောတရားအောင်မလဲစိုးရင်ရပါတယ်။မန်နေဂျာဆောက်ပြီးတော့လေတိတ်ပြီးစီစီကားကလည်းမကျင်းတော့ဘူးအဲ့ဒါလေးကိုပြောတာပါခင
်ဗျ။အရင်တုန်းကဆိုရင်တော့ဒီရန်ကုန်မြို့တော်ဝန်မန်တက်တို့မန္တလေးမြို့တော်ဝန်မန်တက်တို့ဆိုတာအစဉ်အလာရရှိရလေ။အခုကတော့ဒီအစိုးရမန်တက်တွေပိုင်းရအောင်ဆရာ။
ကျွန်တော်မရှိတော့ပါဘူးဒီနေ့အဲ့ဒါတော့အသေးစားပြောနိုင်ပါမယ်
။ COVID-19 ကိုရိုနာရောဂါနဲ့ပတ်သက်ပြီးပြည်သူတွေကိုအထိတ်တလန့်ဖြစ်အောင်သတင်းအမှားတွေဖြန့်တဲ့သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူသွားဖို့အတွက်အခုအစည်းအဝေးမှာဆုံးဖြတ်ခဲ့တယ်လို့ဦးအောင်မှထုံးကပြောပါတယ်
။အများပြည်သူအထိတ်တလန့်ဖြစ်အောင်လုံခြံဖန်တီးထားတဲ့သတင်းတွေဖြန့်ချီတာကိုလည်းကျွန်တော်တို့အဲ့ဒါကို hand up ကာကွယ်ဖို့အလေးနဲ့ဆောင်ရွက်နေကြပါပါတယ်။အဲ့ဒါကိုလည်းဖြည်းဖြည်းချင်းအရေးယူမယ်လို့လည်းကျွန်တော်တို့ဆုံးဖြတ်ကြပါတယ်ခင်ဗျာ
။ကျမအိနဲ့အားကစားဝင်ကြီးဌာနရဲ့ဒီကနေ့ကြာတာပတင်းညာ၈နာရီသတင်းထုတ်ပြန်ချက်အရ COVID-19 စောင့်ကြည့်လူနာသစ်14ဦးကိုသက်ဆိုင်ရာဆေးရုံတွေမှာတိကျထားရှိကုသပေးနေပြီးအခုချိန်ထိကိုရိုနာရောဂါဓာခွဲအတည်ပြုလူနာမရှိသေးဘူးလို့ဖော်ပြထားပါတယ်။ COVID-19 ကိုရိုနာရောဂါကိုကမ္ဘာကပ်ရောဂါအဖြစ်သတ်မှတ်လိုက်ကြောင်း WHO ရဲ့ညွှန်ကြားရေးမှူးကဂျနီဗာရုံးချုပ်မှာသတင်းတောက်တွေကိုဗုဒ္ဓဟူးနေ့ကပဲပြောခဲ့ပါတယ်။ဒီရောဂါကူးစက်ခံနေရတဲ့နိုင်ငံပေါင်းဟာလည်း100ကျော်နေပြီဖြစ်ပါတယ်။ကူးစက်နှုံးနဲ့သေဆုံးသူတက်နေတဲ့နိုင်ငံတွေမှာဒီယောဂါကိုထိန်းချုပ်နိုင်မှုအတွက်အသွားအလာတွေကိုလည်းပိတ်ထားလိုက်ပြီးအချိန်မြင့်ဆောင်ရွက်နေကြတာပါတရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း124နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ12ရက်နေ့မှာထွက်ရှိထားတဲ့စီးရင်တွေအရလူပေါင်း3,200ကျော်ကူးစက်ခံထားရပါတယ် စုစုပေါင်းသေဆုံးသူကတော့4,900ကျော်သွားပြီဖြစ်ပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ
်။ဘာနိုင်ငံအများပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ဘောလုံးမွေးတွေအပါအဝင်လူစုလူဝေးပွဲလမ်းတစ်ပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖျက်ထားကြပါတယ်။မြန်မာနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်ထားတယ်လို့စစ်ဆေးတွေ့ရှိသူတဦးမှမရှိသေးပေမဲ့ဒီအန္တရာယ်ကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်သိမ့်မကြခင်ကာလမှာကြာရောက်တော်မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါသလား။ဒါမှမဟုတ်ပယ်ဖျက်တင်ပါသလား။အခုလာမယ့်စနေနေ့ဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါ။ကိုဆွေးနွေးခြင်းတော့ကိုစာနယ်ပဲဖြစ်ဖြစ်အတန်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-9လေး email လေးစာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
။ဆာမစနေညာတရက်လေးတိုင်းမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုရခိုင်ပြည်နယ်လုံခြုံရေးအခြေအနေကိုအလှည့်ပေးကြပါမယ်။စမီးမငိမ့်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆယ်တန်းကျောင်းသား4,000လောက်တက္ကသိုလ်ဝန်ထမ်းစာမေးပွဲဖြေဆိုဖို့ပြက်ကွက်သွားကြပြီလို့ပညာရေးတာဝန်ရှိသူတွေကပြောပါတယ်။အထူးသဖြင့်တော့လုံခြုံရေးပိုင်းကြောင့်စာစစ်ဌာနတွေကိုမြို့ပေါ်ပြောင်းလိုက်တဲ့အတွက်ကျောင်းသားတွေအခက်တွေ့သွားကြရတာပါ။ဒီအခြေအနေကို VOA သတင်းတောက်နိုင်ကိုဟိန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တစ်ခုလုံးတက္ကသိုလ်ဝန်ထမ်းစာမေးပွဲဝင်ရောက်ဖြေဆိုသူ9,000နီးပါးရှိရမှာ4,000ကျော်ပြက်ကွက်ခဲ့တယ်လို့ရခိုင်ပြည်နယ်ပညာရေးမှူးရုံးစည်းရုံးကသိရပါဗါတယ်။တိုက်ပွဲဖြစ်ပွားနေဆဲစစ်တွေခရိုင်နဲ့မြောက်ဦးခရိုင်မှာဖြေဆိုသူပြက်ကွက်မှုအများဆုံးဖြစ်ပွားနေပါဗါတယ်။ရခိုင်ပြည်နယ်တွင်ကျောင်းသားဦးရေ4,000လောက်စာမေးပွဲဖြေဆိုဖို့ပြက်ကွက်ပေမဲ့လည်းမောင်သောခရိုင်မှာပြက်ကွက်တဲ့ဦးရေ300ကျော်သာရှိတယ်လို့ခရိုင်ပညာရေးမှူးဦးခင်အောင်ကပြောပါဗါတယ်။
ကျတဲ့ကတော့ဒီကျောင်းသား4,000အေးကလေးတွေကလည်းအကြောင်းမျိုးမျိုးလို့ကြီးမှာပေါ့ခက်ခဲတော့ဖေးဆဲတို့တွေကိုပြောလို့မရဘူးဘူးဒီတော်မောင်းတော်ပြန်ပြောရမယ်ခမယောက်ပေးပြတဲ့ဆိုတော့အိတ်ကတော့မပြတ်ပါဘူး
ဒီခိုင်းပြည်နယ်မြောက်ပိုင်းဘူရီတောင်ရတိတ်တောင်ကြောက်တော်မြောက်ဦးဘုံလကျုံမင်းပြမြေပုံအန်းစတဲ့ရှစ်မြို့နယ်ကနယ်စာစစ်ဌာန30ကိုလုံခြုံရေးချင်နေရမြို့ပေါ်မှာဇံမပွဲဖြစ်စုနေရပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်လုံခြုံရေးအခြေအနေအရစစ်ဌာနတချို့ကိုအချိန်နီးကမှထပ်မံပြောင်းခဲ့ရလို့ကျောင်းသားတွေစာပြေဖို့အခက်အခဲကြုံခဲ့ရကြောင်းရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးဥက္ကဋ္ဌဦးရွှေဘောစိန်ကပြောပါရယ
်ဒီစစ်ဌာနခွေကိုစစ်ခွန်တွေတဲ့ဒီမျိုးပေါ်မှာအကုန်လုံးပြောင်းဖြေပြီးတော့စာစစ်နေတာကိုတော့သိရပါတယ်ဒီလိုစာရေးဌာနတွေမှာမျိုးပေါ်မှာလာလို့စစ်တယ်ဆိုလို့ねအဲ့ဒီမျိုးပေါ်နဲ့အမီတဝိုင်းမှာစက်ခွေတွေကရှိနေတယ်အဲ့ဒီ data မှာရှိတဲ့မိဖတ်ရလေးကိုရဲ့တာသမီးရပေါ်မှာစောင့်ရှောက်ဖို့အတွက်တွားရလာရတာဒီမှာဆိုရင်ကအနေထားမှာရှိနေတယ်။အစင်းကစပြီးတော့ပုံမှန်ကျက်တော်နေမှာဆိုလို့ရှိရင်တက်ဖို့ရအကြည့်ကြီးဖြစ်နေတာပေါ့နော်။တာဝန်ထမ်းကာလမှာကျောင်းသားမိဖတ်တွေရဲ့နေရာထိုင်ခင်းမှုနောက်ပြီးတော့သူတို့ရဲ့လက်မှတ်ဆက်တွေရဲ့အခါအလျော်ဆိုတော့တာသမီးရပေါ်မှာစောင့်ရှောက်မှုအပိုင်းတွေရအဲ့ဒါဒီလုံခြုံမှုရှိတဲ့အတွက်တော့ကိုစိုးရိမ်မှုတွေရှိနေကြတယ်။
တိုက်ပွဲဖြစ်ပွားရဒေသနဲ့ဆစ်ဆောင်စခန်းတချို့ကကျောင်းသားတွေလုံခြုံရေးအနေထားနဲ့စာပြေခွင့်ဖောင်းမတင်ထားတဲ့အတွက်ဇံမပွဲဖြစ်ဆိုရဘူးလို့ဥရှိပေါ်စိန်ကဆက်ပြောပါတယ်
ဒီချိုးကျောင်းသားမိသားတွေကတော့ဒီရအခြေအနေပေါ်မှာမူတည်ပြီးတော့ဒီဇာမွေးဖောင်းမတင်ရတာတော့ဇာမွေးစစ်ခံမှုမှာအကြောင်းမျိုးကြောင့်နဲ့ကျင်းရိုးကိုပုံမှန်လက်နာတင်ယူနိုင်ခြင်းရှိတဲ့အတွက်ဒီဖောင်းမတင်ဖြစ်နေတော့အဲ့ဒီအခက်အခဲတွေကိုကြေရတယ်ဆို
စီရတဲ့မှာမှုဖြစ်စဉ်တွေမှာပညာရေးဝန်ထမ်းတွေကလည်းလုံခြုံရေးစိုးရိမ်စရာအခြေအနေမှာရှိနေပါတယ်မလ9ရက်နေ့ကြာတာပတိနေ့တုန်းကပဲကြောက်တော်မြို့နယ်မိဝကျေးရွာအာသခကျောင်းခွဲကျောင်းဥစီယာဦးမျိုးစော်လွင်ဟာဇံမွေးပွဲဖြေဆိုမဲ့ကျောင်းသားတွေကိုကြောက်တော်စာစစ်ဌာနကိုလိုက်ပါပို့ဆောင်ပြီးတဲ့နောက်ပျောက်ဆုံးသွားတယ်လို့ကျောက်တော်မြို့နယ်ပညာရေးမှူးရုံးကစီအေဂျီဦးထွန်းပြူကပြောပါရယ
်ကျောက်တော်ကတော့မှန်တယ်ခင်ဗျာကျွန်တော်တို့ကတော့ဘလို့ပုံစံလို့လဲကျောက်တော်ရေဆိုတော့ဒီကအမဖြစ်ဘူးခင်ဗျာ9ရက်နေ့ကကျောက်တော်ကပါကျွန်တော်တို့ရဲ့ဒီဌာနကိုတော့တင်ကြားထားပါတယ်ခင်ဗျာသူကဒီကောင်ကစောင်းသားတွေနဲ့ဆောင်ဝေးဖြေဖို့သူပြီးတော့ဆင်းလာကြတယ်။တောက်တော်ရောက်မှတောက်တော်မှတောက်တော်ရေဇာတိကြီးကိုတော့မများသေးဘူးဒီကားပဲတောက်တော်က
ကျောင်းအုပ်စရာပျောက်ဆုံးနေတာနဲ့ပတ်သက်ပြီးရဲစခန်းမှာလူပြောက်မှုတိုင်ထားတယ်လို့လည်းဥထုံးပြူကပြောပါရတယ်။လက်ရှိတိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့ကြောက်တော်မြို့နယ်မိဝကျေးရွာမိပါတူးကတော့အရင်ကဒေသတွင်းစာစစ်ဌာနတွေမှာဖြေဆိုရပေမဲ့ဒီနှစ်မှာမြို့ပေါ်မှာဖြေဆိုရတဲ့အတွက်အခက်အခဲရှိနေတယ်လို့ပြောပါရတယ်။
你看路上公共交通嘛在贴吧的到哪到贵的每年多年累那一路多的看你看你啥包的太开心了不能一年把你那边你也得太开心的对
一看这边楼里呢这个楼为难三十三大帮对呀那是可能哭戏比江大江路帮里长古长脚为要批示部是因对他开吧的阿拉都清明的不来玩牛嘛嘞是一定嘛你在请你叫这个楼为难三位外国牛宝马的批示会也是开吧的一看比呢呢清明的哈带那比呢阿龙嘛虽然昂且那种比呢对批吧的那上次过的时候呢比呢定呢这个楼为难三位外国的批示都固定叫是因被对他比马拉萨的亚内三位外三等钱嘛咯批示都敲当叫别怪开吧的怎么样
နိုင်ငံရင်ပြပြသွားတာပါရှင်အခုအမေရိကန်စစ်တီတော်တွေရဲ့ရုပ်ကျွင်းတွေကိုပြန်လည်ပြရတဲ့အခမ်းအနားကြောင့်ထုတ်လွှင့်ပေးကြပါတယ်ဒုတိယကမ္ဘာစစ်ကာလအတွင်းမြန်မာနိုင်ငံထဲကြဆုံးပျောက်ဆုံးသွားတဲ့ရခိုင်အမေရိကန်စစ်တီများရဲ့ဖြစ်နိုင်ခြေလူသားရုပ်ကျွင်းတွေကိုမန္တလေးလေးစိတ်မှာဒီကနေ့ကွန်ပျူတာခန်းနာနဲ့အမေရိကန်ပြည်ထောင်စုစီပြန်လည်ပို့ဆောင်လိုက်ပါတယ်2019ခုနှစ်တုန်းကတချိန်ဖြစ်နိုင်ခြေရုပ်ကျွင်းတွေကိုအမေရိကန်ပြည်ထောင်စုစီပို့ဆောင်ခဲ့ပြီးတော့မြန်မာနိုင်ငံသားတွေရဲ့ကျေးဇူးကြောင့်လို့အခုပို့ဆောင်တာဟာဒုတိယအကြိမ်ပို့ဆောင်တာဖြစ်နိုင်တာဖြစ်တယ်လို့အမေရိကန်တန်ယုံတာဝန်ရှိသူကပြောပါတယ်အမေရိကန်စစ်တီရုပ်ကျွင်းပြန်လည်ပို့ဆောင်တဲ့ကွန်ပျူတာခန်းနာအကြောင်းကိုစီသူပြောပြမှာပါရှင်
အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအောက်ကစစ်ကျွင်းရှာဖွေမှတ်တမ်းတင်ရေးအေဂျင်စီ DPAA ရဲ့အစီအစဉ်ကတဆင့်စကိုင်းတိုင်းဒေသကြီးဆာလင်ကြီးဒေသတဝိုက်ကရှာဖွေတွေ့ရှိခဲ့တဲ့ဒုတိယကမ္ဘာစစ်အတွင်းကြဆုံးပျောက်ဆုံးကြံရစ်ခဲ့တဲ့အမေရိကန်စစ်သည်တွေရဲ့ဖြစ်နိုင်ခြေရှိတဲ့လူသားရုပ်ကျွင်းတွေကိုအမေရိကန်ပြည်ထောင်စုကဒီနေ့ပြန်ပြီးတော့တည်ယူပို့ဆောင်တာပါအခုလိုပြန်လည်တည်ယူပို့ဆောင်တဲ့ဖြစ်နိုင်ခြေရှိတဲ့လူသားရုပ်ကျွင်းတွေဟာ1944ဖေဖော်ဝါရီလတုန်းကမြန်မာနိုင်ငံထဲပြန်တန်းခဲ့တဲ့B25G လေယာဉ်ပံပေါ်မှာလိုက်ပါလာသူ9ယောက်ရဲ့ရုပ်ကျွင်းလို့ယူဆတော့ကြောင်းအခုလိုတည်ယူရတာလို့ DBAA ရဲ့ရှာဖွေရေးကျွမ်းကျင်သူဒေါက်တာအလက်ဇန်ဒါဘီယာကအခုလိုပြောပါတယ
် From a location where we know that an American aircraft
ဒုတိယကမ္ဘာစစ်တုန်းကလေယာဉ်ပြတ်ကျသွားတဲ့နေရာကိုမူတည်ပြီးရှာဖွေထားတာပါလေယာဉ်မြန်ပြတ်ကျသွားတော့အထောက်အထားဓာတ်ပုံတချို့ကိုကျွန်တော်တို့ယာထားပါတယ်ရုပ်ကျွင်းတွေကနေလေယာဉ်အစိတ်ပိုင်းတချို့နဲ့တွေ့ရှိထားတာဆိုတော့ဒါတွေကအမေရိကန်စစ်သားတွေရဲ့ရုပ်ကျွင်းဖြစ်လိမ့်မယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ
်ခုရုပ်ကျွင်းကိုမီးသူမီးဝါမီးသည့်အရာဖြစ်ကြောင်းကိုအမေရိကန်ပြည်တော်စုဟာဝိုင်ယီမှာရှိတဲ့ DBAA ဓာတ်ခွဲခန်းမှာဆက်ပြီးတော့ရှာဖွေဖော်ထုတ်သွားမှာဖြစ်ပါတယ်ဖြစ်နိုင်ခြေရုပ်ကျွင်းပြန်လည်ပို့ဆောင်ရေးကို2019ခုနှစ်မှာပထမအကြိမ်ပြုလုပ်ခဲ့ပြီးတော့အဲ့ဒီတုန်းကတည်ယူပို့ဆောင်ခဲ့တဲ့အယူအဆတွေဟာမီးသည့်စစ်သည်ဖြစ်တယ်ဆိုတာကိုတော့ DBAA ဓာတ်ခွဲခန်းကအခုထိတည်ပြုလို့မရသေးပါဘူးအခုရှာဖွေမှုကိုစကိုင်းတိုင်းဒေသမှာလွန်ခဲ့တဲ့နှစ်တွေကတည်းကစတင်ခဲ့တာလို့အစီအစဉ်ရဲ့အဖွဲ့ခေါင်းဆောင်ကပတိန်မက်တ်မော့စကတ်ကသတင်းတောက်တွေကိုပြောပါတယ
် DPA decided a long time ago to
အရင်နဲ့ရှာဖွေမှုတွေလုပ်ခဲ့ဘူးပါတယ်အခုရှာဖွေမှုကို DPA ကကာလအတော်ကြာကလေးကပြင်ဆင်နေခဲ့တာပါနိုင်ငံညီနိုင်မှုတွေပြီးတဲ့လွန်ခဲ့တဲ့နှစ်နှစ်ကမှစတင်နိုင်ခဲ့တာပါ
DBAA အနေနဲ့မြန်မာနိုင်ငံမှာ2003-2004မှာရှာဖွေရေးအစီအစဉ်3ချိန်နဲ့2013-2020အတွင်းမှာရှာဖွေရေး6ချိန်ပြုလုပ်ခဲ့ပါတယ်မြန်မာနိုင်ငံတွင်းမှာအမေရိကန်ကြဆုံးပျောက်ဆုံးစစ်သည်23ယောက်ရဲ့ရုပ်ကျွင်းတွေကိုအတည်ပြုရှာဖွေနိုင်ခဲ့ပြီးတော့စစ်သည်505ယောက်ကြံရည်ပျောက်ဆုံးနေသေးတယ်လို့ DBAA ကထုတ်ပြန်ထားပါတယ်။ဒုတိယကမ္ဘာစစ်အပအဝင်စစ်ပွဲတွေကြောင့်အမေရိကန်နိုင်ငံပြင်ပကြဆုံးပျောက်ဆုံးအမေရိကန်စစ်သည် 12,000 ကျော်ရှိတယ်လို့ DBAA ရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။ကြဆုံးပျောက်ဆုံးစစ်သည်တွေကိုရှာဖွေရမှာမြန်မာနိုင်ငံအပြင်ဒုတိယကမ္ဘာစစ်အတွင်းစစ်မြေပြင်ဖြစ်ခဲ့တဲ့အိန္ဒိယ၊လာအို၊ကမ္ဘောဒီးယား၊ဖိလစ်ပိုင်နိုင်ငံတွေမှာလည်းပြန်လည်ရှာဖွေရေးအစီအစဉ်တွေကိုလုပ်နေပါတယ်။ဒါအပြင် 1950-53 ကိုရီးယားစစ်ပွဲနဲ့ 1985 ဗီယက်နမ်စစ်ပီးကာလတပ်ဆိုင်ရာနိုင်ငံတွေမှာကြဆုံးပျောက်ဆုံးခဲ့ကြတဲ့အမေရိကန်စစ်သည်တွေကိုပြန်လည်ရှာဖွေဖော်ထုတ်ပြီးတော့တပ်ဆိုင်ရာမိသားစုနဲ့နိုင်ငံတော်ထံကိုပြန်လည်အံ့နိုင်ရေးအစီအစဉ်တွေဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်အတွင်းကမြန်မာပြည်ထဲမှာကြဆုံးပျောက်ဆုံးသွားတဲ့အမေရိကန်စစ်သည်တွေရဲ့ရုပ်ကြင်းတွေပြန်ပြီးတော့ပေးအပ်တဲ့အခမ်းအနားအကြောင်းကိုစီသူပြောပြသွားခဲ့တာပါရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မတ်လ12ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အနေနဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းနားဆင်ကြရမယ့်သတင်းပတ်ဆင်ခန်းနာတွေကတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်တခါကျမ်းမာရေးအစီအစဉ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တာကာကွယ်နိုင်ရေးနည်းလမ်းတွေအကြောင်း
ရှောင်ကျင်ရမဖြစ်မနေရကိစ္စလဲပြီးတော့ဖွဲတွေမပြုတ်လို့ဖို့ဖွဲတွေမသွားဘူးတကယ်လို့လောက်ရတယ်ဆိုလို့ရှင်လဲလူအကျေအတွက်အ ਨੇ ဆုံးနဲ့ဆောင်ရွက်
ဖို့ဘဟုကုဆတ်ယောဂတိုက်ဖြတ်ရေးဌာနတာဝန်ရှိသူတဦးရဲ့ပြောကြားချက်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်နောက်ပိုင်းမှာတော့တိုင်းရင်သတင်းတော်အစီအစဉ်ကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးမြမအရေးသုံးသက်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။တိုင်းပြည်ရဲ့မြေပေါ်မြေအောက်တည်ရန်ဇာတာကဝင်ငွေကိုတိုင်းသူပြည်သားတွေအတွက်အကျိုးရှိအောင်သုံးနိုင်မှနိုင်ငံတိုးတက်ဖွံ့ဖြိုးနိုင်တယ်ဆိုတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
တိုင်းပြည်ရဲ့သဘာဝတည်ရန်ဇာတာကိုအနာဂတ်မျိုးဆက်တွေအပါအဝင်နိုင်ငံလူနိုင်ငံသားအားလုံးကပိုင်ဆိုင်ပါတယ်အခုထုတ်ယူနေတဲ့လျံဇာတာတွေကုန်ခန်းသွားတဲ့အခါမှာဘယ်လိုလုပ်ရမလဲအနာဂတ်မျိုးဆက်တွေအတွက်ဘာတွေလုပ်ပေးမလဲဆိုတာကိုစဉ်းစားကြပါတယ်ဒါကြောင့်လျံဇာတာရောင်းရငွေကိုစုဆောင်ပြီးအနာဂတ်မျိုးဆက်အတွက်နိုင်ငံတော်ရန်ပုံငွေတည်ထောင်ကြပါတယ်ဒီထက်မှနော်ဝေးနိုင်ငံဟာတည်ရှားပါတယ်1998မှာတည်ထောင်တဲ့နော်ဝေးရဲ့နိုင်ငံတော်ရန်ပုံငွေဟာဒေါ်လာလမ်းပေါင်းတစ်လမ်းလောက်ရှိနေပြီမို့ကဘာမှာအများဆုံးရန်ပုံငွေဖြစ်ပါလေဒီရန်ပုံငွေကိုနော်ဝေးဘဟုဘဏ်ကကြီးကြပ်ကုတ်ခဲ့ပြီးပါလီမန်ကိုအစီရင်ခံရပါတယ်ရန်ပုံငွေအများဆုံးကိုအမေရိကန်မှာရင်းနှီးထားပြီးဗြိတိန်နဲ့ဂျပန်မှာလည်းရင်းနှီးထားပါတယ်နော်ဝေးရဲ့နိုင်ငံတော်ရန်ပုံငွေဟာတိုင်းပြည်စီးပွားရေးပမာဏရဲ့30%လောက်ရှိပါတယ်ယူနန်နဲ့ဒဏ်ငွေကိုအားကိုးတဲ့အဘူဒါဘီ၊ကူဝိတ်၊ကတာနဲ့ဆော်ဒီအရေဗျမှာလည်းနိုင်ငံတော်ရန်ပုံငွေရှိကြပါတယ်။မြန်မာပြည်မှာသဘောဝဇယံဇာတာကျွေးဝပြီးပဲတိုင်းသူပြည်သားအတွက်အသုံးမချနိုင်ပဲဖြစ်နေတယ်လို့မကြာမီကထုတ်ဝေတဲ့ကမ္ဘာ့ဘာအုပ်စုရဲ့အစီရင်ခံစာမှာပေါ်ပြထားပါတယ်
။မြန်မာမျိုးပေါ်မျိုးအောက်တယံဇာတာကိုဩဇာအာဏာရှိသူတစုကကြီးကြပ်ကုတ်ခဲ့ပြီးအမျက်ထုတ်နေတဲ့အတွက်အနာဂတ်အတွက်မပြောနဲ့မြမောက်ကာလမှာတော့ပြည်သူပြည်သားတွေဟာအကျိုးမခံစားကြရဘူးလို့ဆိုပါတယ်မြမပုဂုံတဝက်နီးပါးဟာရေနံဓာတုတတုကြောင့်မြက်ကြောက်စိမ့်ဖြစ်ပါတယ်မြမပြည်ဟာကြောက်စိမ့်နဲ့ဗဒမြားနေမြေဖြစ်ပါတယ်ဒါပေမဲ့မြေအောက်ယရနာဘလောက်ရှိမှန်သိတာမဟုတ်ပါဘူးတတုနဲ့ကြောက်မြက်ကုမ္ပဏီပေါင်း1500လောက်မှတ်ပုံတင်ထားပေမဲ့ထုတ်လုပ်မှုနဲ့ဝင်ငွေကိုထုတ်ပြန်ကြေညာတဲ့ကုမ္ပဏီက80လောက်ပဲရှိပါတယ်ဒါကိုကြည့်ရင်တယံဇာတာထုတ်ယူတဲ့လုပ်ငန်းအများစုအကြောင်းမသိကြတာများပါတယ်။လုပ်ပိုင်ခွင့်ချပေးရမှလည်းပွင့်လင်းမြင်သာမှုကင်းမဲ့တဲ့လက်သိထိုးနည်းကိုသာသုံးကြပါတယ်
။မြမသဘာဝတယံဇာတာအရင်အမြင့်တွေကိုမြမောက်ကလူအဖွဲ့စည်းအတွက်ရောအနာဂတ်မျိုးဆက်အတွက်ရောအကျိုးရှိအောင်လုပ်နိုင်ပါတယ်။ဒါလို့လူများစုအကျိုးခံစားနိုင်မှုအတွက်မြေယာတစ်တော့ရေလုံငန်းငါးလုံငန်းနဲ့မြေအောက်တယံဇာတာတွေကိုစီမံခန့်ခွဲနည်းနဲ့အဆုံးဖြူနည်းကိုပြုပြင်ပြောင်းလဲရပါလိမ့်မယ်။တယံဇာတာတွေအလင်းအမြန်ကုန်ခန်းသွားတာမျိုးမဖြစ်အောင်လဲကြိုးပမ်းရပါလိမ့်မယ်။ပြုပြင်ပြောင်းလဲလိုက်တဲ့အကျိုးကျေးဇူးကိုရေရှည်မှသိမြင်နိုင်မှာဖြစ်ပေမဲ့မပြောင်းလဲတဲ့ဆိုးကျိုးကိုလောလောဆယ်ခံစားရမှာဖြစ်ပါတယ်။ဒါကြောင့်မို့နီလန်းသစ်ကိုရှာဖွေအဆုံးဖြူဖို့အရေးတကြီးလိုအပ်နေပြီဖြစ်ပါတယ်။တဘောဝတယံဇာတာစီမံခန့်ခွဲမှုကိုသီလာမြင်သာအောင်လှုပ်ပြီးအများအကျိုးသိဖို့တဲ့အစိုးရကိုအယုံကြည်ရှိလာပါလိမ့်မယ
်။မြေယာပြဿနာကိုဖြေရှင်းနိုင်ပြီးတိုင်းရင်းသားရိုးရာဓလေ့မြေယာပိုင်ဆိုင်မှုကိုအတိမတ်ပြုနိုင်မယ်ဆိုရင်ငြိမ်းချမ်းရေးအတွက်အကျိုးရှိပါတယ်။ တဘောအပဝန်းကျင်ယိုရင်းပျက်စီးတဲ့ဒဏ်ကိုဒေသခံပြည်သူတွေအခံရဆုံးဖြစ်တဲ့အတွက်တယံဇာတထုတ်လုပ်မှုရဲ့အကျိုးကိုသူတို့လည်းခံစားနိုင်ဖို့ဆောင်ရွက်ရပါလိမ့်မယ်နိုင်ငံရေးနဲ့စီးပွားရေးအသွင်ကူးပြောင်းပြီးငြိမ်းချမ်းရေးရယူဖို့တပြိုင်တည်းထဲကြိုးပမ်းရမှာကောင်းမွန်တဲ့ဝန်ထမ်းစနစ်ဗန္ဓာရေးစနစ်နဲ့ IT စနစ်ရှိတဲ့အရေးသွေးပြည့်ဝအစိုးရရှိဖို့လိုအပ်ပါတယ်အစိုးရရဲ့လုပ်ငန်းဌာနတွေထိထိရရောက်စွမ်းဆောင်နိုင်လေလေလမ်းစဉ်အကောင့်ထဲပေါ်တဲ့နေရာမှာအစင်ပြေလေလေဖြစ်ပါတယ်နှစ်ပေါင်းများစွာလူသားချင်းမြင့်တိုးတက်မှုကင်းမဲ့ပြီးစည်ရင်းအင်းမမှန်ကန်တဲ့ဒဏ်ကိုဒီကနေ့ထိမြန်မာပြည်ခံနေရဆဲဖြစ်ပါတယ
်ရွေးကောက်ပွဲအစိုးရဖွဲ့စည်းပြီးတော့မှ2014လူဦးရေစီးရင်2015 19မိသားစုစစ်တမ်းစတာတွေကိုကောက်ယူနိုင်ခဲ့ပါတယ်စည်ရင်းစရာစုံလင်မှသာပြဿနာကိုကင်တွယ်နိုင်မှာဖြစ်ပါလိမ့်မယ်e-government တို့မို့ electronic government တို့မို့ online government digital government စတဲ့အတက်ပညာအဆုံးပြတဲ့နေရာမှာလဲအာဆီယံဒေသမှာမြန်မာနဲ့လာအိုးဟာအညာဆုံးဖြစ်နေပါတယ်မကြာမီကမှလွတ်လပ်ရေးရခဲ့တဲ့တီမော်လီနိုင်ငံတော်မြန်မာတက်လာပါတယ်သူသားရင်းမြစ်ရင်းနှီးပြုံတာနဲ့ပြန်မှာအားနည်းလို့ဒီလိုဖြစ်ရတာပါဒါကြောင့်သဘောဝဆရာသတ်ရောင်းရငွေကိုလူအရင်းအနှီးအတွက်သုံးရပါလိမ့်မယ်နိုင်ငံပေါင်း140တနိုင်ငံရဲ့အနည်း20သမိုင်းမူကမ္ဘာဘဏ်ကနေလာတဲ့အခါမှာလူအရင်းအနှီးကောင်းရင်ကောင်းတယ်လို့တိုင်းပြည်ရဲ့ဒဏ္ဍာရီအားကြီးထွားလာတာကိုတွေ့ရပါတယ်ချမ်းသာတဲ့နိုင်ငံတွေရဲ့ဒဏ္ဍာရီအားမှာ90ရာခိုင်နှုန်းကလူအရင်းအနှီးဖြစ်ပြီးဆင်းရဲတဲ့နိုင်ငံတွေမှာတော့40ရာခိုင်နှုန်းသာရှိပါတယ်ဒီလိလာချက်ကိုကြည့်ရင်လူမှရင်းနှီးနိုင်မှစီးပွားရေးတိုးတက်ဖွံ့ဖြိုးတာကိုသက်သေပြနေပါတယ်လူသားရင်းမြစ်မှာရင်းနှီးနိုင်မှုအလွန်အရေးကြီးနေပြီဖြစ်ပါတယ်ခင်ဗျာ
ဥရောပခင်ရမြန်မာရေးသုံးသက်ချက်ကိုမနေ့ကတောက်ကြနေမနေ့ခင်မှာလည်းနားဆင်နိုင်ပါတယ်ရှင်အခုကျန်းမာရေးခန္ဓာကိုဆက်ပါမယ်ဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်ခြေကာကွယ်ထုံးထိန်ချုပ်ဖို့ပြင်ဆင်ရေးအကြောင်းတင်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်အဆုတ်ရောင်ယောဂါကူးစက်ခံရတဲ့နိုင်ငံတွေတနည်းတခြားတိုးလာနေတာနဲ့အမျှမြန်မာနိုင်ငံမှာကူးစက်လာနိုင်တာကိုကျန်းမာရေးတာဝန်ရှိသူတွေကကြိုတင်တွက်ဆထားကြပါတယ်။ဒီတော့ဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကာကွယ်ထိန်ချုပ်နိုင်ဖို့အတွက်အဓိကထားပြီးဘာတွေပြင်ဆင်နိုင်ပါသလဲ။ပြည်သူတွေနဲ့ကျန်းမာရေးဝန်ထမ်းတွေပူးပေါင်းဆောင်ရွက်မှုကဘလောက်အရေးကြီးသလဲဆိုတာကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဗဟိုယောဂါကူးစက်တိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနခွဲကဒေါက်တာခင်ခင်ကြီးခင်ဗျာဒီဥနေကန်ကနေစလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ယောဂါဖို့ကဒီတကဘာလုံးကိုအကြီးကျယ်ပြန့်နှံ့နေချိန်မှာပေါ့ဆင်ပါနော်မြန်မာနိုင်ငံမှာတော့ဒီယောဂါကိုစစ်ဆေးမတွေ့ရသေးပေမဲ့ဘလို့ဖြစ်နိုင်တဲ့အလားအလာရှိနေတာတွေနဲ့ဘလို့ပြင်ဆင်ထားတာတွေဘလို့ပြင်ဆင်ထားတင်တာတွေပေါ့နော်နိုင်ငံတကာတွေ့ကြုံရအဲ့ဒါတွေကိုကျွန်တော်တို့အဓိကဆွေးနွေးမှာပါဆက်မရင်အဲ့ဒီခါကျတော့မြန်မာနိုင်ငံကိုပြန်လာနိုင်တဲ့အလားအလာကဘလောက်ထိရှိနေလဲ
ကျွန်တော်တို့နိုင်ငံမှာခုတည်းကတော့ positive case confirmed case မတွေ့ရှိသေးပါဘူးဒါမှဒီနေ့ WHO ရဲ့ situation report 50မှာကြည့်လိုက်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့24နာရီအတွင်းမှာပြည်ထောင်နိုင်ငံပြည်မှာထပ်မံတွေ့ရှိတဲ့နိုင်ငံတွေ၅နိုင်ငံရှိတဲ့အတွက်ကြောင့်မို့အခုဆိုလို့ရှိရင်ဒီတော့130နိုင်ငံရှိသွားပြီပေါ့နော်။74နိုင်ငံကျမတို့လိုပဲ confirmed case မတွေ့သေးပါဘူး။ဒါတော့အာဆီယံနိုင်ငံမှာတော့ဒီလောက်မတွေ့သေးဘူးပေါ့နော်။ဒီရောက်ပြီမှာဆိုမတရား24နိုင်ငံအတွင်းမှာလူနာအစ်စ်တိုးတာ20ဦးပဲရှိပါတယ်။အဲဒီအချိန်မှာပြည်ထောင်နိုင်ငံပြည်ပမှာတော့အတူတူလူနာအစ်စ်4,105ဦးတိုးတယ်ဆိုတာသိရှိရပါတယ်။အဲဒီမှာလက်ရှိမှာဆိုလို့ရှိရင်ဒီအီရန်ရဲ့အီတလီရဲ့တောင်ကိုရီးယားရဲ့ဖြစ်ပွားစေဆုံးမှုဆိုရင်ပြည်ထောင်နိုင်ငံကျင်းပနိုင်ငံတွေမှာဖြစ်ပွားစေဆုံးမှုရဲ့90ရာခိုင်နှုန်းလေးရှိနေတာဆိုတာတွေ့ရပါတယ်။ဒီလိုပဲ WHO data တွေကြည့်လိုက်မယ်ဆိုလို့ရှိရင် local transmission ရှိနေတဲ့တိုင်းပြည်တွေလည်းများနေတာကိုတွေ့ရှိရပါတယ်။မနေ့ကဆိုလို့ရှိရင်58နိုင်ငံပေါ့နော်။အဲဒီအပိုင်းမှာဆိုလို့ရှိရင်ကျမတို့အဓိကတော့ local transmission ရှိတဲ့နိုင်ငံတွေကနေပြီးတော့ကိုယ်နိုင်ငံကိုကူးစက်လာမှာကိုပို့ပြီးစိုးရိမ်မှာ
။ Okay ဆင်မကြီးအခုစိုးရိမ်တာအတွက်ပြင်ဆင်ထားမှုအနေထားရောဘယ်လိုရှိလဲဆင်မကြီး
။ကျမတို့မှာဆိုရင် contingency plan ဆိုတာလည်းရေးဆွဲထားပြီးဖြစ်ပါတယ်။လက်ရှိမှာဘာတွေဆောင်ရွက်မလဲ။နောက်ဆင်းရဲတွေ့လာလို့ရှိရင်ဒီမှာပြဖြစ်ပွားကူးစက်မှုအနေဆုံးပြောင်းဘယ်လိုလုပ်မလဲ။ဒီအောက်ရှိ level အစ်စ်ဒီ contingency plan ရေးဆွဲထားသလိုပဲလိုအပ်တဲ့စီစီပစ္စည်းရယ်လိုအပ်တဲ့ထောက်ခံပစ္စည်းတွေကိုလည်းပေးပို့နိုင်မှုတွေစုဆောင်ထားရှိပြီးဖြစ်ပါတယ်။နောက်ကျမတို့လေဆိပ်ကဝင်လာတဲ့သူတွေမှာဆိုလို့ရှိရင်ဝင်တဲ့အချိန်မှာတော့ဒီခါသေးကြလို့ရှိရင်ကျမတို့ feedback screening လုပ်တာဖြစ်တဲ့အတွက်ကြောင့်ပေါ့အဲ့ဒီအချိန်မှာ feedback မရှိဘူးဆိုလို့ရှိရင်တော့ဆက်သွားနိုင်ပါတယ်
ဒါပေမဲ့လို့ဒီညွတ်သွားတဲ့သူကသူများပြသူ့ရဲ့ incubation ပြီးတော့14ရက်အတွင်းမှာယောဂလက္ခဏာတွေကြာပြီးတော့ယောဂဖြစ်ပွားနိုင်ပါတယ်ဒါကလည်း short တော့လို့မရပါဘူးဘာဖြစ်လို့လဲဆိုတော့အင်းကြီးချင်းနိုင်ငံတွေမှာလည်းဒီလိုမျိုးပဲသူ့လိုက်ပြုံလိုက်အချိန်မျိုးဖြစ်ပွားနိုင်တယ်ဆိုတာကိုရှင်းမတင်ကန်းစာပြပြီးဖြစ်ပါတယ်နောက်တော့ဒါကိုလည်းကြိုတွက်ထားပြီးဖြစ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုအချိန်တွေမှာမြန်မာနိုင်ငံကပြည်သူတွေဖြစ်ပေါ်တော့ဘာတွေကိုအဓိကအကျံပြုချင်တယ်
ပြည်သူလူထုကိုလူစုလူဝေးကိုရှောင်ကျဉ်ရမဖြစ်မနေရကိစ္စလဲပြီးတော့ပွဲတွေမပြုတ်လို့ပို့ပွဲတွေမသွားဘူးတကယ်လို့လောက်ရတယ်ဆိုလို့ရှိရင်လည်းသူအခြေအတွက်အ ਨੇ ဆုံးနဲ့ဆောင်ရွက်ဖို့ပေါ့နော်လာတဲ့သူတွေကလိုအပ်တဲ့အကျမ်းအရေးအစီအမံတွေနော်ချားတဲ့ချောင်းဆိုးတဲ့သူတွေကိုမလာဖို့အတွက်အစီအမံတွေလုပ်ထားတဲ့လိုပဲလာတဲ့သူတွေမှာဆိုလို့ရှိရင်လက်ဖေးဖို့ရင်းနှက်ဆက်ပြားအထားရှိပေးဖို့မဖြစ်နိုင်တော့ hand sanitizer တွေထားရှိပေးဖို့အစား
ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့တရုတ်နိုင်ငံမှာစဖြစ်တဲ့ပြည်မြင့်ထဏအများကြီးပြန့်တယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့ပြည်내မှုနှုန်းကတဟုန်တိုးကိုကျသွားချိန်မှာတခြားနိုင်ငံတွေမှာတော့ဒီကူးစက်မှုနှုန်းရောတိုက်စက်မှုနှုန်းတွေကတော့တဟုန်တိုးပြန်များနေတာပါဆရာမเนาะ
ဟုတ်ပါဘူး
အဲ့ဒီခါကျတော့ဒီတခြားနိုင်ငံတွေအတွက်ကသူ့ဒေတာတွေမှာဒီကူးစက်ရတာကိုစိုးရင်ရတဲ့အနေအထားရှိတဲ့ချိန်မှာတရုတ်တုံးကလည်းဆရာမကြီးဆက်ဆက်ချင်းသူတို့ကူးတဲ့ချိန်တော့အများပြားဖြစ်တဲ့ချိန်တော့ဒီမိသားစုတွေကနေစပြီးတော့ကူးခဲ့တာပါဆရာမเนาะဒီချောင်းဆိုးနာချိတဲ့အရေးကြီးကနေကူးခဲ့တာဖြစ်တဲ့အတွက်အဲ့ဒါအတွက်ကဆရာမကြီးပြည်သူတွေကိုခုနကလက်သေးတာအပြင်ပေါ့နော်ကျန်တာ
ဒီနေ့မှာပဲထုတ်ပြန်လာတာရှိပါတယ်ကိုရိုနာဗိုင်းရပ်စ် COVID-19 ယောဂါမိမဆာရီကောက်ခွဲပါဆိုကြည့်သူတွေကိုနော်ယောဂါကူးစက်နိုင်ခြေရှိတဲ့နည်းလမ်းတွေပြောထားပါတယ်တက်ရှုလက်ညှိုးမှတစ်ဆင့်ဒါရဝင်ရောက်ကူးစက်ပြန့်နှံ့နေနိုင်ပါတယ်ရာဝတ္ထုတွေမှာထိတက်နေတဲ့ယောဂါပိုးတွေကိုလက်နဲ့ကိုက်ဆွဲထိတွေ့ရမှာဖြစ်ကူးစက်နိုင်ပါတယ်ဆိုရင်နည်းလမ်းတွေလည်းဖော်ပြထားပါတယ်အဲ့ဒီအပြင်တံပြားဖြစ်ပွဲယောဂါလက္ခဏာတွေအနေနဲ့လွန်ခဲ့တဲ့14ရက်တွင်ဒေသတွင်းယောဂါကူးစက်ပြန့်ပွားလဲရှိတဲ့နေရာဒေသများတို့ကြည့်သွားခဲ့ခြင်းတို့မဟုတ်ကိုရိုနာဗိုင်းရပ်စ်ယောဂါဖြစ်ပွားစဉ်အတိအကျချင်းခါသူနဲ့အဲ့လိုနေထိုင်ခဲ့ခြင်းမျိုးရှိပြီးတော့ဖြားမယ်ပူချင်း 38 degree centigrade နဲ့ထက်ရှိမယ်ချောင်းဆိုးမယ်တက်ရွာခက်မယ်အရင်ကုန်ခဲ့မယ်ဒီလိုသံပြားယောဂါလက္ခဏာတွေရှိပါတယ်ကာကွယ်နိုင်တဲ့နည်းလမ်းတွေနေနဲ့ကိုရိုနာဗိုင်းရပ်စ်ယောဂါလက္ခဏာခံစားနေတဲ့လူနဲ့အနီးကထိတွေ့ခြင်းမှာရှောင်ပါလက်ကိုဆေးကြောင်ကြာခဏဆေးကြောပါနှာခြေချောင်းဆိုးသည့်အခါနှာခေါင်းနှစ်ပါးစပ်ကိုလုံးကျုံအောင်ဖောက်ပါတ िश ူးသုံးပြပါကအမိုက်ကုန်းနဲ့သနစ်တကျဆုံးပြပါလက်ကိုဆနစ်တကျပြန်လည်ဆေးကြောပါကိုယ်ရည်တန့်ရှင်းမှုပြီးပြီဆောင်ရွက်ပါအားရပြေဝအောင်စားသုံးပါကောင်းစွာအိပ်စက်နားယူပါအမှအဒီရောင်နဲ့ highlight လုပ်ထားတာကလူထူထက်သည့်နေရာများသို့သွားလာခြင်းမှာတတ်နိုင်သမျှရှောင်ခြင်းမှာဒီဒိဋ္ဌိများနဲ့ဓာတ်ရိုက်ထိတွေ့ခြင်းမှာရှောင်ခြင်းမှာအောက်နောက်ဆုံးမှာဆိုကိုရိုနာဗိုင်းရပ်စ်ယောဂါဖြစ်ပွားသည့်ဟူသံသယရှိပါကဒီဆိုင်ရာကျန်းမာရေးဌာနများသို့အများဆုံးသတင်းပို့ကူးစားမှုခံယူပါဆိုတဲ့ဒီစာလည်းထုတ်ထားပါတယ်ဒီမှာအများဆုံးသတင်းပို့ကူးစားမှုလဲဆိုတဲ့အကြံပေးချက်တွေဟိုတယ်နဲ့ခီးသွားလိုက်ဝန်ကြီးဌာနအတွက်လည်းတော်တော်ထုတ်ထားပါတယ်ခုနပြောတဲ့ဒီစကရင်နီယာနေပြီးတော့မချဘူးလွတ်သွားတဲ့လူတွေကဟိုတယ်တွေရောက်သွားနိုင်တယ်နောက်အိမ်တွေရောက်သွားနိုင်ဒီမှာအဲ့ဒီမှာဆိုယောဂလက္ခဏာပေါ်ရင်အားရတည်တဲ့ချင်းရဖို့အရေးကြီးပါတယ်အားရတည်တဲ့ချင်းရဖို့အတွက်ပေါင်းဆက်ပြီးတော့ဆောင်ရွက်နေပါတယ်အဲ့ဒီမှာဆိုရင်အော်ဒီနကီသာလုပ်ငန်းရှင်တွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ယောဂါတကယ်လို့တန်မြန်ရှိသူတွေ့ရခြင်းဒီဆိုင်ကျန်းမာရေးဌာနများတို့အများဆုံးသတင်းပို့ကူးစက်မှုခံယူနိုင်ရန်ကူညီပါဒီလေးဒီပါခီးသွားများနေပြီးကျန်းမာရေးနဲ့အားစားဝန်ကြီးဌာနမှထုတ်ပြန်လာတဲ့ကျန်းမာရေးဆိုင်ရာအကြံပေးချက်များကိုလိုက်နာပါဒါပြည်သူလူထုပါဝင်မှရမယ့်ကိစ္စဖြစ်ပါတယ်ဒီချင်းအားကိုနိုင်ငံအချိန်မီဝင်ရောက်ကူးစက်လာနိုင်တဲ့အတွက်ကြောင့်မို့ကိုဘက်ကလိုအပ်တဲ့ဆောင်ရွက်မှုတွေအကုန်လုံးလိုအပ်ပါတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့ဆရာမခုနပြောတဲ့ထဲမှာအရေးကြီးဆုံးချက်ကဒီ early detection ပေါ့နော်ဆိုတော့ CC သိနိုင်ဖို့အဲ့ဒါဒေတာအတွက်မှာဟလာဒီ local transmission ကြောင့်ပေါ့နော်ဆေးရုံတွေမှာကူးစက်လာလို့ရှိရင်တနည်းအားလူနာတွေပေါ်မှာဆံမတို့ဒီဆက်လက်စစ်ဆေးနိုင်မဲ့ဒီခုနဆံမပြောတဲ့ဒီပစ္စည်းပစ္စည်းတွေရောပေါ့နော်အနေထားတွေရောခု
နပြောဆိုလို့ကိုတန်းကြီးကဘယ်အချိန်ဖြစ်မယ်ဆိုတာမသိသေးဘူးလက်ရှိမှာစောင့်ကြည့်လူနာ2ယောက်နဲ့တန်တရားလူနာ83ယောက်85ယောက်ရှိတာမှာကျမတို့ဒီစောင့်ကြည့်လူနာ4ယောက်ဖြစ်ပဲကျန်ပါတော့တယ်82ယောက်လုံးကျမတို့ရရှိပြီးဖြစ်ပါတယ် negative ဖြစ်ပါတယ်ဘာလို့လဲကျမတို့မှာလက်ရှိဖြစ်နေတဲ့အာဟိုကောင်းကောင်းကင်တွင်နိုင်ဖို့အတွက်လုံလောက်ပါတယ်ကျမတို့မှာလက်ရှိ4000ကျော်စမ်းနိုင်ပါတယ်ပြီးရင်နောက်ထပ်လည်းကူညီဖို့ရှိတယ်ပေါ့နော
်ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကအခုလိုဒီလူနာတွေဖြစ်ပြီးသူကများလာလေးရှိတဲ့ခါကျတော့တိတန့်ခွဲထားတဲ့နေရာမှာလည်းဒီဆေးရုံကတဲ့အနေထားရော
လက်ရှိမှာဆောင်ရွက်တဲ့ဆေးရုံကြီးဝေးပါကြီးဆေးရုံကြီးဒီတော့ကလေးတစ်ထောင်ဒီကနော်ဒီဆေးရွာတော့မင်းပေါ့သူတို့ချင်းခုနကွာရန်တီးအတွက်ဆိုလို့ချင်းစီစားဒီဝေးပါကြီးမှာမထားတော့ဘဲနဲ့သူတို့တောင်းကလာမျိုးသမီးနဲ့ကလေးဆေးရုံနောက်ကလေးခုမှရှိတယ်ကွင်းစင်စင်တန်းကြောင့်နောက်ပိုင်းမှာကျွန်တော်ထွက်ချက်ဖို့ရှိပါတယ်
ဟုတ်ကဲ့ဆရာမကြီးဘတ်ဂျက်ပြင်ဆင်ထားမှုအပိုင်းရော
နိုင်ငံတော်ရေးပေါ်ကျမကဘယ်ကျ3000ရှိပါတယ်လိုအပ်တဲ့ပစ္စည်းတွေဝယ်ယူဖြည့်တင်းနေကြလို့လိုအပ်ရင်နိုင်ငံတော်မှာသဘာဝပင်ရေးပေါ်အတွက်ကျမကရှိပါတယ်ဒီရန်ပုံငွေရနေပြီးတော့တုံးဆက်ဖို့အတွက်လည်းသဘောတူညီရရှိပြီးဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကျမ
ကွန်ဝင်းမင်းစီစဉ်တိဆက်ပေးနေတဲ့ကျမရဲ့စီစဉ်ကိုမနက်ဖြန်မနက်မှလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်တိုင်းရင်သတင်းလွှာကဏ္ဍကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်
စဉ်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းပြားမြို့နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲကြောင့်အရက်သား5ဦးဒဏ်ရာရရှိပြီးလူနေအိမ်တချို့မီးလောင်ခဲ့ပါတယ်ရပ်ပန်း90နေထိုင်ရုံနဲ့မဲပေးနိုင်တဲ့ရွေးကောက်ပွဲဆိုင်ရာဤဥပဒေပုံမှန်30ကိုဖျက်သိမ်းပေးဖို့ကချစ်အမျိုးသားကွန်ကရက်ပါတီကတောင်းဆိုခဲ့တယ်ဆိုတာနဲ့UWSP, UWSA, YB သွေးစည်းညီညွတ်ရေးအဖွဲ့ထိန်းချုပ်ဒေသမှာရွေးကောက်ပွဲကျင်းပနိုင်ဖို့ကြိုးပမ်းနေတဲ့အခြေအနေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မြင်းပြမြို့နယ်ဖားပြိုကျေးရွာအနီးမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲဖြစ်ပွားခဲ့ပြီးရွာထဲကိုလက်နက်ကြီးကြီးကျရောက်ခဲ့တဲ့အတွက်အရသား5ဦးဒဏ်ရာရရှိပြီးနေအိမ်ဆယ်လုံးလည်းမီးလောင်ခဲ့ပါတယ်။အဲ့ဒီတိုက်ပွဲဟာမတ်လ9ရက်နေ့ကဖားပြိုကျေးရွာအရှိတ်တောင်တန်းမှာဖြစ်ပွားခဲ့တာဖြစ်ပြီးတင်းချိုင်းတောင်ဘက်ကပြက်လာတဲ့လက်နက်ကြီးကြီးတွေကျေးရွာအတွင်းကျရောက်ခဲ့တဲ့အတွက်အခုလိုရွာသားတွေထိခိုက်ပြီးနေအိမ်တွေမီးလောင်ခဲ့တာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။ရရှိသူတွေအထက်မှအသက်12နှစ်အရွယ်မောင်မောင်ချေဆိုသူအပါအဝင်စုစုပေါင်း5ဦးရှိပြီးအခုအခါသူတို့ကိုမြင်းပြဆေးုံမှဆေးကုသပေးနေတယ်လို့မြင်းပြမြုပ်ခံကိုထွန်းအောင်ကပြောပါရယ်အလားတူဖြစ်ပွားလာဒုတိယအပတ်ကလည်းဖားပြိုရွာအနီးမှာတိုက်ပွဲအတွင်ကိုထေးလိုင်ဆိုသူကိုအစိုးရစစ်တပ်ကဖမ်းဆီးရိုက်နှက်ခဲ့တဲ့အတွက်စစ်တွေဆေးုံမှအတွင်းလူနာအဖြစ်ဆေးကုသမှုခံယူနေရပါတယ်
ဒေတာတွင်ရပ်ပေါင်း90နေထိုင်ရုံနဲ့ရွှေပြောင်းနေထိုင်သူတွေမဲပေးနိုင်တဲ့ရွေးကောက်ပွဲဆိုင်ရာ၄ဥပဒေပုံမှန်30ကိုဖျက်သိမ်းပေးဖို့ကချင်မျိုးသားကွန်ကရက်ပါတီ KNC ကနေတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့ရှိစိမ့်မြအေရပန်းညာရှိမှာမလာရှိယာနေက KNC ပါတီကနေစံသထုတ်ဖော်တောင်းဆိုလိုက်တာပါ။ကချင်မျိုးသားကွန်ကရက်ပါတီ KNC ဥက္ကဋ္ဌသောက်တာ M ကွန်လကဒီဥပဒေဟာမတရားမှုကိုအခြေခံတဲ့အတွက်လုံးဝဖျက်သိမ်းပေးစေခြင်းကြောင့်နိုင်ငံသားခွင့်ရေးဆိုတဲ့ခေါင်းစဉ်အောက်မှာတမင်ထွင်ပြီးအကောင့်ထဲပေါ်လာခြင်းသာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မဲဆန္ဒနဲ့ပြင်ပရောက်သူများမဲပေးခွင့်နဲ့ပတ်သက်ပြီးလွတ်တော်ရွေးကောက်ပွဲနေဥပဒေပုံမှန်30မှာပါရှိတဲ့အနည်းဆုံးရက်ပေါင်း180ထက်မနည်းဆိုတဲ့စကရက်ကိုအနည်းဆုံးရက်ပေါင်း90ထက်မနည်းဆိုတဲ့စကရက်နဲ့အစားထိုးပြင်ဆင်ချက်ကိုပြည်သူ့လွှတ်တော်ကနေဖေဖော်ဝါရီလ20ရက်နေ့မှာမဲခွဲအတည်ပြုထားပါတယ်။
ကရင်ပြည်နယ်ဖားပုံခရိုင်ကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေတပ်မဟာ9မှာမြန်မာစစ်တပ်ကနေပစ်ခတ်ခဲ့လို့ KNU ခရိုင်တစ်တော်ဝန်ထမ်းတဦးသေဆုံးသွားခဲ့ပါတယ်။အဆိုပါတစ်တော်ဝန်ထမ်းဟာမဲဝိုင်ကျေးရွာရှိတပ်စခန်းရှိမှာတာဝန်နဲ့ဖြတ်တန်းသွားစဉ်ပစ်ခတ်ခံရတာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့ JMC လမ်းကြောင်းနဲ့အရေးဆိုသွားမယ်လို့ KNU ဗဟိုတစ်တော်ဌာနမှူးဗဒုံမန်းပထွန်းကပြောပါရယ်။အခုလိုပစ်ခတ်မှုဖြစ်တာနဲ့ပတ်သက်ပြီး KNU ဘက်ကတပ်စခန်းကိုရင်လာပြစ်တာကြောင့်တမရော်ဘက်ကနေပြန်လဲပြစ်ခတ်တာဖြစ်တယ်လို့အရှိတ်တောင်တိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးမောင်မောင်လက်ကပြောပါရယ် KNU ထိန်းချုပ်နယ်မြေတပ်မဟာ9မှာတမရော်ဘက်ကလမ်းဆက်လက်ဖောက်လုံနေတဲ့ကိစ္စကြောင့်အောက်ခြေရှိနှစ်ဖက်တပ်ကြားမကြာခဏပြစ်ခတ်မှုဖြစ်ပွားလာတယ်လို့ဒေသခံရွာသားထောင်ကျော်စစ်ဘေးသိမ်းရှောင်နေရဆဲလဲဖြစ်ပါတယ
်တပေါင်းလပြည့်နေ့မှာကြာရောက်ခဲ့တဲ့80နှစ်မြောက်ပို့အမျိုးသားနေ့မှာပိုးကောင်းဆောင်တွေကနေပြည်နယ်သိရရှိရေးအတွက်မရမနေကြိုးပမ်းသွားမယ်လို့ပြောကြားလိုက်ပါတယ်။ပိုးမျိုးရာလူမျိုးရေးဖွဲ့ချုပ်နယ်ကဗိုလ်မှူးကြီးခေါဥက္ကာကတော့ဖက်ဒရယ်အခြေခံမူကိုရေးသားပြီးဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်လာရင်တော့အဲ့ဒီထက်မှဖက်ဒရယ်တိုင်းပြည်ဖြစ်တာနဲ့ညီတင်းတင်းလျှောက်ပတ်တဲ့စည်းကမ်းပြည့်မီတဲ့ဒေသတွေလူမျိုးတွေကပြည်နယ်သိတွေပေါ်သွင်းခွင့်ဆိုတဲ့ပုံမှန်တစ်ခုပြဋ္ဌာန်းချက်တစ်ခုထည့်ဖို့ကြိုးပမ်းနေတယ်လို့မလရှိရနေ့ကပြောကြားလိုက်ပါတယ်။ပိုးမျိုးရာနေကိုတထုံပြည့်ရှင်ဒုရယဆန္ဒမင်းဖွားမြင်ရာနေတပေါင်းလပြည့်နေကိုတတ်မှတ်ထားပြီးတော့မုံပြည်နယ်တထုံမြို့နဲ့ရှမ်းပြည်နယ်ဟိုဘုံမြို့တွေမှာကျင်းပခဲ့ပါတယ်။
လာမယ့်2020ရွေးကောက်ပွဲမှာမွန်အမျိုးသမီးတွေပါဝင်ရွေးကောက်ခံဖို့နဲ့အမျိုးသမီးကိုယ်စားလှယ်တွေနိုင်ငံရေးကဏ္ဍမှာပိုမိုပါဝင်လာဖို့လိုအပ်တယ်လို့ပြီးခဲ့တဲ့မတ်လ5ရက်နေ့16ကြိမ်မြောက်မွန်အမျိုးသမီးများနေ့အခမ်းအနားမှာပြည်မြောက်ရေးကော်မတီအဖွဲ့ဝင်မစ်ကွန်းချန်းနွန်ကတိုက်တွန်းပြောကြားခဲ့ပါတယ်။အခုလက်ရှိမှာမွန်ညီညွတ်ရေးပါတီမှာအမျိုးသမီး7300ခန့်နှုန်းပါဝင်နေတယ်လို့မွန်ပြည်သက်ပါတီဗဟိုကော်မတီမှာလည်းအမျိုးသမီး2ဦးပါဝင်ရရှိပြီးလူမှုရေးကဏ္ဍတွေမှာဦးဆောင်နေတဲ့အမျိုးသမီးခေါင်းဆောင် ောင်တော်တော်များများပါဝင်နေတာတွေ့ရတယ်လို့၎င်းကဆိုပါတယ်။မြို့အမျိုးသမီးများနဲ့အခမ်းအနားကိုမော်လမြိုင်မြို့တန်လွင်ဥယျာဉ်ဝင်းမှာကျင်းပခဲ့ရမှာမွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌဒေါ်တင်ဤမွန်ပြည်တစ်ပါတီမွန်ညင်ညွတ်ရေးပါတီကတာဝန်ရှိသူတွေနဲ့မြို့အမျိုးသမီးကွန်ရက်အဖွဲ့ဝင်တို့တက်ရောက်ခဲ့ကြပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ UWSP UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ထိန်းချုပ်ဒေသမှာရွေးကောက်ပွဲကျင်းပနိုင်ဖို့ဝါခေါင်းဆောင်တွေနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံအပ်ပြီးရွေးကောက်ပွဲကျင်းပနိုင်ဖို့ဆက်လက်ညှိနှိုင်းစရာတွေကြန့်ရှိနေသေးတယ်လို့ UWSP တာဝန်ရှိသူတွေကပြောပါတယ်ဝါဒေသအတွင်းရွေးကောက်ပွဲကျင်းပနိုင်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အမီရဲ့စူးစီးချက်ကိုနိုင်ကုန်းအင်ကတင်ဆက်ထားပါတယ်
UWSB, UWSA, ဝါပြည်သွေးစည်းညီညွတ်ရေးပါတီက၎င်းတို့ထိန်းချုပ်ရာဒေသမှာရွေးကောက်ပွဲကျင်းပနိုင်ဖို့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပေမဲ့အစိုးရနဲ့ဆက်လက်ညှိနှိုင်းစရာများစွာရှိသေးတယ်လို့ UWSB လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်းကပြောပါတယ
်။ဒီကျင်းပဆိုတာကတော့ဒီမော့ဘုန်ကိစ္စတွေအင်အားစုစည်းလေလူရေပေါ့နော်။ဒါတွေကကျန်တဲ့အပိုင်းကတော့ဟိုဆက်လက်ညှိနှိုင်းဖို့တွေတော့ပြင်ဆင်ဖို့တော့လိုပါလိမ့်မယ်နော်။ဆွေးနွေးဖို့လိုပါလိမ့်မယ်နော်
။ဝါကူပိုင်အုတ်ချုပ်ခွေရဒေသတွင်ခူပန်ခရိုင်နဲ့မက်မန်းခရိုင်ဆိုတဲ့ခရိုင်တစ်ခုအတွင်းမှာမြို့နယ်6မြို့နယ်ထဲကမိုင်းမော်ပန်ဝိုင်းပန်ဆန်းနဲ့နာဖန်မြို့နယ်တွေမှာရွေးကောက်ပွဲကျင်းပနိုင်ရေးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းက UWSP အနေနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးပြောကြားခဲ့တယ်လို့ဦးညီရန်းကဆက်ပြောပါတယ်
။ဒီကရက်လကုန်29ရက်နေ့ဝင်းကျင်နောက်တုန်းကကျွန်တော်တို့ဌာနချုပ်မှတွေ့တာနော်။29ရက်နေ့ပေါ့နော်တွေ့တော့။ကျွန်တော်တို့ကဒီနယ်မှာကြံရှိနေတဲ့ဒီလေးမြို့နယ်မှာဒီရွေးကောက်ပွဲကျင်းပနိုင်ဖို့ဆွေးနွေးခဲ့ကြတာပေါ့နော်။ကျွန်တော်တို့ဒုဥက္ကဋ္ဌပေါ့နော်တက်ရောက်တယ်နော်။ပါတောင်းဆိုလဲဆိုတော့အကလို့ဒီလုပ်မယ်ဆိုရင်တော့လုပ်နိုင်မယ့်အခြေအနေပေးတယ်ဆိုတော့အဆက်ဖက်အတွက်အကျိုးပြုမယ်ဆိုရင်တော့ဒါကတော့ကျွန်တော်တို့အနေနဲ့ပူးပေါင်းမယ်ဆိုတဲ့ဒီသဘောထားတော့ပေးခဲ့တာပေါ့နော
်။ဝါနိုင်ငံရေးပါတီတွေအနေနဲ့ UWSP ရဲ့ထိန်းချုပ်နယ်မြေတွင်ရွေးကောက်ပွဲဝင်ရောက်ရှင်ပြန်ခွေရရေးဟာ UWSP ပေါ်မှာတာမူတည်တယ်လို့ဝါအမျိုးသားစည်းလုံးညီညွတ်ရေးပါတီဥက္ကဋ္ဌဦးညီပလုတ်ကပြောပါတယ်
တို့ကလည်းပါတီရှိတာဟုတ်နော်။တို့လည်းပါတီရှိတယ်။တကယ်လို့တို့အခြေအနေပေါ်ပဲမူတည်တယ်။တို့ဖွင့်တာလည်းကျွန်တော်တို့ကသွားလာလို့ရမှာလေ။ခုနစီယုံလို့လည်းရမှာလေ။ပါတီအနေနဲ့ပေါ့။တကယ်လို့တို့အဲ့လိုမျိုးမဖွင့်ပေဘူးဆိုရင်တို့ဟာပဲဆိုရင်တော့ဒါတော့သမျိုးဖြစ်သွားပြီပေါ့နော်
။ဝါကိုပိုင်အုတ်ချကိုရတိုင်းတွေမှာမြို့နယ်6မြို့နယ်ပါဝင်ပြီးအစိုးရမြို့နယ်တွေကိုခရိုင်တစ်ခုဖြစ်ဖွဲ့စည်းထားပြီးအစိုးရထိန်းချုပ်ရာဟူပါနဲ့မမ်မန်းမြို့တွေမှာတော့ရေကောက်ပွဲပုံမှန်ကျင်းပတာရှိခဲ့ပေမဲ့ UWSP ထိန်းချုပ်ရာပန်ဆန်းမိုင်းမော်ပန်ဝိုင်နဲ့နာဖန်မြို့တွေမှာတော့ကျင်းပနိုင်တာမရှိခဲ့ပါဘူး
။ဆက်ပြီးတော့အိန္ဒိယမြန်မာအစိုးရတို့ပူးပေါင်းဆောင်ရွက်နေတဲ့ကလတန်ဘတ်စုံဖွံ့ဖြိုးရေးစီမံကိန်းမှာအသုံးပြုဖို့လောင်စာစီနဲ့စားနပ်ရိက္ခာတွေတင်ဆောင်လာတဲ့ဆက်နှစ်ပိုင်းရင်ကိုချင်းပြည်နယ်ပလောဝမြို့မရောက်ခင်မှာရခိုင်တပ်တော် AA ကမိရှုဖျက်ဆီးလိုက်တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ဒီလိုဖြစ်ရက်တွေကြောင့်ကလတန်မြစ်စီမံကိန်းရဲ့အခြေအနေကဘလို့မျိုးဖြစ်လာနိုင်တယ်လဲ။အကြောင်းဆုံးကိုတော့ကိုရောဘက်ကစူးစီးထားပြီးနမ်ဟောမ်ကနေတင်ဆက်ပေးထားပါတယ်ရှင်။
ကလဒန်ပတ်စုံဖွံ့ဖြိုးရေးစီမံကိန်းရဲ့အစိတ်ပိုင်းပလဝနဲ့မီဇိုရန်ပြည်နယ်ဇိုရင်ပွေကာလန်ဖတ်လို့ရေးမှာအသုံးပြုမဲ့လောင်စာစီနဲ့စားနပ်ရိက္ခာတွေကိုတည်ဆောင်တဲ့ဆက်နှစ်ဘင်းရင်တစီးကိုပြီးခဲ့တဲ့ဖေဖော်ဝါရီလ29ရက်နေ့ကရခိုင်တပ်မတော် AA တပ်ဖွဲ့ကမိရှုဖျက်ဆီးလိုက်တာလို့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်
ကျွန်တော်တို့ကပလဝကိုအခုစစ်တွေကြောက်တော့ကနေဆန်စီစားအဲ့ဒီဟာတွေတော်တော်များ73တင်လို့မရဘူးအဲ့ဒီလိုဖြစ်တဲ့အတွက်အိန္ဒိယဆိုင်ပေါ့ဟိုကလရန်ဆိုင်မြေချောင်းဖုံးပေးစီမကိမှာပါတယ်အိန္ဒိယဟိုနိုင်ငံကနေပြီးတော့သူတို့ဆက်ရံတရားတွေအတွက်73စီပေါ့ဒီစဲပရီမီယာဒီစဲရဲ့အောက်တင်းရဲ့အဲ့လိုမျိုးတွေသူတို့ဝယ်တယ်ပကုတ်ခုနဲ့ဝယ်တာဆိုပကုတ်ခုကကားကိုငှားပြီးတော့တင်တာပေါ့နောက်သူတို့ရဲ့စားဖို့တဲ့အဘရဆန်စီစားတဲ့ဂျုံအဲ့လိုမျိုးတွေပေါ့သူတို့ဝန်ထမ်းတွေစားဖို့တဲ့အဲ့လိုလေးတွေသူတို့တည်တာတည်တော့ပကုတ်ခုကနေပြီးတော့မိုင်းပေါင်းများများပကုတ်ခုဒါဒီနင်းတဲ့မတူပီစမီးအလောက်ထိကျော်လာမိုင်းပေါင်း200 300လောက်ဖြတ်လာပြီးဒီပလောဝရောက်ခါနေ15မိုင်အလိုချက်မှဒီဟာကြီးကရေရင်နဲ့တွေ့ပြီးတော့မှအဲ့ဒီစက်ကုန်းစီတွေနိရှုခံလိုက်ရတာ
နိုင်ငံတော်အဆင့်ကနေလုံခြုံရေးတည်ချမလုပ်ပေးရင်ပလက်ဝနဲ့မီဇိုရန်ပြည်နယ်ဇိုရင်ပွေးအထိကာလန်ဖောက်လုပ်တဲ့စီမံကိန်း၈၀လုံးမဖြစ်နိုင်တော့ဘူးလို့ဝန်ကြီးကဆက်ပြောပါတယ်
။နိုင်ငံတော်အဆင့်ကနေဒီလုံခြုံရေးကိုတည်ချမလုပ်ပေးဘူးဆိုတာကတော့ဆက်လုပ်လို့မရဘူးဒီလိုတော့ဖြစ်ပြီးတော့အနေနဲ့ဒါလုပ်ပိုင်ဖြစ်ပါမှမရှိဘူး။ဒီကတက်ပေါ်ကလွဲပြီးတော့ကျန်တဲ့ဌာနဆိုင်ရာကဘာမှမဟုတ်ဘူးပြင်ရ
မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုပုံမှန်ပြန်ချန်လာလို့အခုလက်ရှိမှာကြောက်တော်ပလဲဝအကြားရေလံကုန်းလမ်းများပိတ်ထားရပြီးကုန်းစည်စည်းဆင်းမှုမရှိတော့တဲ့အတွက်ပလဲဝမြို့နယ်မှာကုန်းစင်းလုံးအဆမတန်တက်နေတဲ့အပြင်ရိတ်ခါပြက်လက်နေတဲ့အနေအထားဖြစ်နေပါတယ်။ဒါအပြင်ဒီဆယ်စီပြက်လို့နေပါဖြစ်နေတဲ့အတွက်ပလဲဝမြို့မှာစာမေးပွဲပြေဆိုကြမ
ရခိုင်တမရောအီအီပြောရေးဆိုခွင့်ရှိသူဥခိုင်ဒုက္ခကတော့သူတို့အဖွဲ့အနေနဲ့ရိတ်ခါတယ်ဆောင်ဖို့ကန္တတထားတာမရှိဘူးလို့ပြောပါတယ်ကျွန်တော်တို့ဒီအရသာပြည်သူတွေအတွက်ဒေယူမဲဒီရိတ်ခါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဘာမှကန္တတထားတာမရှိဘူးကျွန်တော်တို့ကဟိုအရင်လက်ကြေညာချက်ထုတ်ပြီးတာပလဲဝမြို့နယ်ဟာအခုလက်ရှိညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အပြင်အင်တာနက်လိုင်းတွေကိုလ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
။ရခိုင်ပြည်နယ်မြင်းပြမြို့နယ်ဖားပြိုကျေးရွာအနီးမှာရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အရက်သား၅ဦးသေဆုံးပြီးနေအိမ်တချို့မိလောင်ခဲ့ပါတယ်။ရက်ပေါင်း90နေထိုင်ရုံနဲ့မဲပေးနိုင်တဲ့ရွေးကောက်ပွဲဆိုင်ရာနီးဥပဒေပုံမှန်30ကိုဖျက်သိမ်းပေးဖို့ကချင်အမျိုးသားကွန်ဂရက်ပါတီကတောင်းဆိုလိုက်ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။တိုင်းရင်းသတင်းလွှာကဏ္ဍကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးအောင်ပါပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ကြာသပတေးနေ့ VOA ရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒီကနေ့ညထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မှုအတွက်ဥရောပနိုင်ငံတွေကလာမဲ့ခီးသည်တွေကိုတောက်ချနေကစားပြီးတော့ရက်30အထိဝင်ခွင့်တားမြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။အမေရိကန်လာတာကန့်သက်တဲ့ထဲမှာဗြိတိန်နိုင်ငံတော့မပါဝင်ပါဘူး။တနိုင်ငံနဲ့တနိုင်ငံနယ်စည်းအကန့်အသတ်မရှိသွားလာနိုင်တဲ့ဥရောပရှန်ကန်26နိုင်ငံမှပြီးခဲ့တဲ့14ရက်အတွင်းရှိနေခဲ့သူတွေကိုအမေရိကန်ကိုဝင်ခွင့်မပြုဘူးလို့အင်ဂျီရောကကြေညာချက်မှရှင်းထားပါတယ်။အမေရိကန်နိုင်ငံသားတွေဆိုရင်တော့ချိုတင်စစ်ဆေးမှုတွေလုပ်မဲ့တတ်မှတ်လေးစိတ်တွေကနေပြီးတော့လာရမယ်လို့ပြောထားပါတယ်။ virus ပိုးစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာတော့နောက်ထပ်ပိုးကူးသူအရေအတွက်ကြာဆင်းနေပေမဲ့ကမ္ဘာမှာပိုးကူးသူဒုတိယမြောက်အများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာကူးစက်သူတွေထပ်တိုးနေပါတယ်။မလို့အဖဲတနီယာကနေတနီယာသွားလာတာကိုတနိုင်ငံလုံးအတိုင်းအတာနဲ့ပိတ်ထားတာမှာအီတလီမှာဒီအစားအသောက်ရောင်းတဲ့စူပါမားကတ်တွေဈေးဆိုင်တွေကလွဲလို့စားတောက်ဆိုင်တွေအရက်ဘားတွေစပင်းညက်ဆိုင်တွေအားလုံးကိုပိတ်ဖို့အတွက်ဝန်ကြီးချုပ်ကဒီကနေ့ထပ်ပြီးတော့အမိန့်ထုတ်ပါတယ်။မကြခင်ကဖွင့်ခဲ့တဲ့ American Sushiya ဈေးကွက်မှာဈေးစားဖွင့်ချိန်မှာပဲအဓိက Sushiya ဈေးတွေဟာ900ကျိုင်းတုံးလောက်ထိုးကြခဲ့တာမို့အရောင်းအဝယ်ကို15မိနစ်လောက်ရပ်ဆိုင်ထားခဲ့ရပါတယ်။အစောပိုင်းကဖွင့်တဲ့ဥရောပဈေးကွက်မှာဈေးတွေကျနေတယ်လို့ဈေးပိတ်သွားပြီဖြစ်တဲ့အာရှဈေးကွက်တွေမှာလည်းဈေးတွေကျခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာရောက်နေတဲ့ Hollywood မင်းသား Academy Tom Hanks နဲ့ဇနီးဖြစ်သူ Rita Wilson တို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရပါတယ်။သူနဲ့သူဇနီးဖြစ်သူအဆိုတော်ရို့ဩစတြေးလျနိုင်ငံ Gold Coast တို့ဆေးရုံမှာတီးကြခွဲပြီးတော့ဆေးကုသမှုခံယူနေတယ်လို့ Tom Hanks ကကြေညာချက်ထုတ်ပြန်ပါတယ်ရှင်
။ကြာသပတေးနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လို့ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Bay Andrade ဖြစ်ပါတယ်။မနေ့ဖန်တောက်ကြနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice.